Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတံမြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ29ရက်ဘူရူးနေမနေ့ဖက်အတံလွင့်အစီအစဉ်တွေကို American ပြည်တော်စုရဲ့မြို့တော် Washington DC ကနေလိုင်းလိုမီတာ32 40 49နဲ့အတူ VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်စမိုးပြီပါခင်ဗျာအခုမနေ့ဖက်အစီအစဉ်တွေကိုအစီအစဉ်မှုဖြင့်ဆောင်ရွက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ချင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးမှာပါမြောက်ကိုရီးယားတဲ့အစီအစဉ်တွေမှာပါဝင်ပတ်သက်မှုနဲ့မြောက်ကိုရီးယားအရာရှိကြီးနှုတ်ကိုအမေရိကန်ကအရေးယူတန်းခတ်လိုက်ပါတယ်အီဂျစ်မှာအစ္စလာမ်စစ်သွေးကြွ15ဦးကိုကျိုးပိတ်ကွပ်မျက်လိုက်ပါပြီအင်္ဂါနေ့ကစတင်တဲ့16ကြိမ်မြောက်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးပြပွဲမှာဒေတာရင်းနိုင်ငံတွေကကုမ္ပဏီပေါင်း300လောက်ကပါဝင်ပြတာခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုဆောင်မို့ဘူ
းဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
အဓိကကတော့ကျွန်တော်တို့ကဒီသတင်းသမားလူဦးဟာဒီမတရားသဖြင့်ဖမ်းဆီးခံရတယ်ဆိုတဲ့
ဒါကတော့မြန်မာသတင်းသမား2ဦးဖမ်းဆီးခံထားရတာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကတိုင်ကြားလိုက်တဲ့အကြောင်းနိုင်ငံရေးအကြီးအကဲများကူညီစောင့်ရှောက်ရေးအသင်းရဲ့အတွင်းမှုဦးတည်နိုင်ပြောပြသွားတာဖြစ်ပါတယ်။သတင်းလာတွေတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်ယူကရိန်းနိုင်ငံအခြေပိုင်းကစစ်ပွဲတွေအတွင်းမြေမြုပ်မိုင်းတွေကြောင့်ကလေးတွေနှစ်သိန်းကျော်တိဆုံရတဲ့ပေါ်ကုလသမဂ္ဂကတတိပေးလိုက်တဲ့အကြောင်းနောက်ပြီးတော့အမေရိကန်နိုင်ငံကိုရွှေ့ပြောင်းချေချနေထိုင်သူတွေအတွက်အထူးကျင့်ပပြီးတဲ့ပြပွဲတစ်ခုအကြောင်းစာရာတွေကိုတင်ဆက်ပေးမှဖြစ်တယ်လို့နှစ်ခုကာလ VO ရဲ့လက်ဆောင်တည်သခြင်းတစ်ပုတ်နဲ့လည်းဖျော်ဖြေပေးမှဖြစ်ပါတယ်။ဒါ့အပြင်တိုင်ရင်တော့ရင်းဆုံးထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကုကျော်အောင်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။မြောက်ကိုရီးယားရဲ့ပက်ထင်းတပ်ဒုံးကြီးအစီအစဉ်တွေမှာပါဝင်ပတ်သက်မှုနဲ့မြောက်ကိုရီးယားအစိုးရအရာရှိကြီးနှုန်းကိုအမေရိကန်ပြည်ထောင်စုကအရေးယူတန်းခတ်လိုက်ပါတယ်။ကင်ဂျုံစစ်နဲ့ဤပြုံချိုးတို့နှုတ်ဟာမြောက်ကိုရီးယားရဲ့တရားမဝင်လက်နက်စီမံကိန်းတွေအတွက်အဓိကဥဆောင်သူတွေဖြစ်ကြောင်းအမေရိကန်ဗန်နိုင်ဌာနကြေညာချက်မှာဖော်ပြထားပါတယ်။ကင်ဂျုံစစ်ဟာလောင်စာအရေးကနေအခဲလောင်စာထုတ်နိုင်အောင်လှုပ်ဆောင်မှုအပါအဝင်မြောက်ကိုရီးယားရဲ့ပက်ထင်းတပ်ဒုံးကြီးထုတ်လို့ရမှာအဓိကဥဆောင်သူတူဖြစ်ပြီးဤပြုံချိုးကတော့မြောက်ကိုရီးယားရဲ့တိုက်ချင်းပြပက်ထင်းတပ်ဒုံးကြီးထုတ်လို့ရမှာအဓိကဥဆောင်သူဖြစ်ကြောင်းဗန်နိုင်ဌာနကပြောပါတယ်။ကိုရီးယားကျွမ်းဆွယ်ဒေတာမှာနျူကလ িয়ার ကင်းမဲ့စီးရင်နဲ့မြောက်ကိုရီးယားကိုအထူးကြံဖြစ်အောင်ဖိအားအကြီးကျယ်ပေးတဲ့အနေနဲ့အခုလိုမြောက်ကိုရီးယားရဲ့ပက်ထင်းတပ်ဒုံးကြီးစီမံကိန်းတွေကိုဥဆောင်သူတွေအပေါ်မှာပြစ်မှတ်ထားဒဏ်ခတ်တာဖြစ်ကြောင်းအမေရိကန်ဗန်နာယီဝန်ကြီးစတီဖန်မနူချင်ကပြောပါတယ်။မြောက်ကိုရီးယားအနေနဲ့တရားမဝင်ငွေမစုဆောင်နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြောက်ကိုရီးယားအပေါ်မှာပြင်းထန်တဲ့ဒဏ်ခတ်မှုအသစ်တွေချမှတ်ဖို့တောက်ကြနေမှာပဲတခင်းနဲ့အတီးပြုတ်ခဲ့ပြီးတဲ့နောက်မှာအမေရိကန်ကအခုလိုအရေးယူလိုက်တာပါ။တချိန်တည်းမှာပဲအမေရိကန်ဘက်ကပြင်းပြင်းထန်ထန်ပြောဆိုမှုတွေဟာမြောက်ကိုရီးယားကျွမ်းဆွယ်ဒေတာရင်းတင်းမာမှုတွေကိုတိုးလာစေတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့ဖ်ကအင်ကာနေမှာပဲပြောကြားလိုက်ပါတယ်
။ရုရှားကစီစဉ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုသွတ်တက်မှာမဟုတ်ဘူးလို့စီးရီးယားတဘုံအဖွဲ့40ကကြေညာလိုက်ပါတယ်။ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပေါ်မှာအသာစီးရအောင်ရုရှားဘက်ကအကြံနဲ့လုပ်နေတာလို့တဘုံအဖွဲ့တွေကပြောဆိုလိုက်ပြီးတော့လာမယ့်လအတွင်းရုရှားနိုင်ငံဆိုချီမြို့မှာကျင်းပမယ့်ဆွေးနွေးပွဲကိုတက်ဖို့သူတို့ညှင်းပယ်ခဲ့ကြတာပါ။စီးရီးယားတမရပရှားအဆက်ရာထူးကနေဆင်းပေးဖို့ဆိုတဲ့သူတို့ရဲ့တောင်းဆိုချက်ကိုရုရှားကလက်လျှော့စီစဉ်နေတာဖြစ်ပြီးတော့ရုရှားဟာစီးရီးယားနိုင်ငံမှာစစ်ရေးဆိုင်ရာပြစ်မှုကျူးလွန်မှုတွေလုပ်ခဲ့တဲ့နိုင်ငံဖြစ်တယ်လို့လည်းမနေ့ကထုတ်ပြန်တဲ့စီးရီးယားသံတမန်အဖွဲ့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။စီးရီးယားပြည်သူတွေခံစားနေကြတဲ့ဒုက္ခကိုတတ်တာအောင်ရုရှားဘက်ကလုပ်ပေးတာတခုမှမရှိတဲ့အကြောင်းစီးရီးယားပြည်ထောင်ပြည်လည်ရေးဖြစ်ရှင်းမှုတွေလုပ်အောင်လဲရုရှားစီးရီးယားအစိုးရကိုရုရှားကဖိအားပေးတာတွေလည်းမရှိတဲ့အကြောင်းတဘုံရဲ့ကျင်းပချက်မှာဖော်ပြထားပါတယ်။ဂျာဝင်စစ်ဆက်ပေးမဲ့သူဆိုတာကဘက်မလိုက်ပဲရိုးသားမှုရှိရမှာဖြစ်တယ်ဆိုပေမဲ့ရုရှားဟာလက်ရှိစီးရီးယားအစိုးရရဲ့အားကောင်းဆုံးမဟာမိတ်နိုင်ငံဖြစ်နေတာကြောင့်ရုရှားရဲ့စစ်ဆက်မှုကိုလက်မခံနိုင်ဘူးလို့ဆိုပါတယ်။ဒါမဲ့လဇန်နဝါရီ29ရက်နေ့မှာညဉ့်ညဲဆွေးနွေးမှုလုပ်ဖို့ဆိုရှီမြို့မှာရုရှားဘက်ကစီစဉ်ထားတာပါ။အဲ့ဒီဆွေးနွေးပွဲကိုစီးရီးယားအစိုးရကတက်မယ်လို့ဆိုပါတယ်စီးရီးယားတိုက်ခံတွေကိုထောက်ခံတဲ့တူတကီနိုင်ငံကလည်းအဲ့ဒီဆွေးနွေးပွဲကိုတက်ဖို့စီစဉ်ထားပါတယ်ဒါပေမဲ့ခတ်အုပ်စုတွေကိုတော့မဖိတ်တင်ဘူးလို့တူတကီဘက်ကပြောထားပါတယ်စီးရီးယားကဒီခတ်ပါတီကတော့ငြင်းငြင်းညီနိုင်မှုတွေမှာသူတို့ပါဝင်ခဲ့ရှိတယ်လို့ပြောပါတယ်6နှစ်ကြာဖြစ်ပွားနေတဲ့စီးရီးယားပြည်တွင်းစစ်အဆုံးတတ်နိုင်အောင်ကုလသမဂ္ဂဘက်ကဂျာဝင်စစ်ဆက်မှုတွေလုပ်ပေးခဲ့တဲ့အထက်မှာရုရှား၊အီရန်နဲ့တူတကီနိုင်ငံတွေပါဝင်ခဲ့တယ်ဆိုပေမဲ့လည်းတိုးတက်မှုကအနေချင်းပဲရှိခဲ့တာပါ
Egypt Nanyan Sinai Junsama, Natam Satan Kunitanga, Sita Sakantaku, Wino Takayama Pawendu, Islamic Situja Sangayago, Ingani Mabe, Anna Venuga, Kumia like Bari, Gairo Nangam Yopanga, Jenna Nakuma, Ingani, Kumiahugo, the Chainema, Losang Get Up Pippi, the Egypt Nangaman, Natam Sanga, Diab Situja Choyago, Kumia Kedding, a Sabi, Miazon, a Sulai Pion like Kumia Mutukula Pippari, Situja Sangaya Solongo, Joe Bacon Kedaba. ဒီကနေ့လဆိုင်းနိုင်ကဘလီဝုဒ်ကျောင်းတစ်ခုအတိုက်ခိုက်ခံရမှုမှာလူပေါင်း300ကျော်တေဆုံးခဲ့ပြီးတဲ့နောက်မှာအာရစ်စစ်တွဲကြောင့်ချိန်မုံကြီးကိုတုံးမြင့်လှုပ်ဆောင်ဖို့အတွက်အီဂျစ်သမ္မတအဘ်ဒယ်ဖတာအယ်စီစီကစစ်တပ်ကိုအမိန့်ပေးခဲ့တာဖြစ်ပါတယ်ဆိုင်းနိုင်ခြေဆိုင်အစ္စလာမ်တပ်တွေဟာဒေသတလွန်မှာနှစ်ပေါင်းများစွာလူပေါင်းရာနဲ့ချီတပ်ဖြတ်ခဲ့ကြတာဖြစ်ပြီးအ
ပြည်သူတွေအနေနဲ့သူ့ကိုခွင့်လွှတ်ပေးကြဖို့တောင်းပန်လိုက်ပါတယ်။လက်ရှိပြည်သူသမ္မတပက်ဒရိုပါဘလိုကူဂျင်စကီကဒီမစ္စတာဖူဂျီမိုရီကိုလွန်ငင်းချမ်းသာခွင့်ပေးတယ်လို့ကြေညာလိုက်ပြီးတော့နှစ်ရက်ကြာမှအခုလိုပြည်သူတွေကသူ့ကိုခွင့်လွှတ်ပေးလိုက်ဖို့ခွင့်လွှတ်ပေးဖို့ဒီတောင်းဆိုချက်ထွက်လာတာပါ။လက်ရှိသမ္မတရဲ့လူငင်းချမ်းသာခွင့်ကလည်းအငင်းပွားစရာဖြစ်နေတာပါ။ဆေးုံပေါ်ကနေပြီးတော့ဒီသမ္မတဟောင်းဖူဂျီမိုရီကပြောဆိုနေတဲ့ဗီဒီယိုကို Facebook စာမျက်နှာကနေတစ်ဆင့်တွေ့ရပါတယ်။သူ့ဆိုရအုပ်ချုပ်ခဲ့စဉ်တုန်းကကောင်းမွန်တာတွေတစ်ဖက်မှာရှိတဲ့ဆိုပေမဲ့လည်းပြည်သူတွေစိတ်ပြည့်အောင်လဲလုပ်ခဲ့တာတွေရှိတယ်လို့ဆိုတာကိုသူသဘောပေါက်တဲ့အကြောင်းမစ္စတာဖူဂျီမိုရီကအဲ့ဒီဗီဒီယိုထဲမှာပြောဆိုထားပါတယ်။အဲဒါကြောင့်ပြည်သူတွေကခွင့်လွှတ်ပေးကြဖို့လဲလဲလဲလဲသူတောင်းဆိုတယ်လို့ဆိုပါတယ်။လူခွေချုပ်ဖောက်မှုတွေအကျင့်ပြတ်ချဆမှုတွေနဲ့သူအုပ်ချုပ်ခဲ့တဲ့1990ကနေ2000ခုနှစ်တွေအတွင်းတပ်ဖြတ်မှုတွေကြောင့်1025နှစ်ပြည်တံကြခံရတဲ့သမ္မတဟောင်းဖူဂျီမိုရီကိုလက်ရှိသမ္မတကူဂျင်စကီကတနစ်မြင့်နေတုန်းကပဲစက်မှတ်ရေးကြောင်းပြခြင်းနဲ့လူချင်းချမ်းသာခွင့်ပေးခဲ့တာပါအဲ့ဒီလိုခွင့်ပြုခဲ့လို့လည်းလက်ရှိသမ္မတကူဂျင်စကီကိုကျေးဇူးတင်ပြီးတော့နိုင်ငံအတွင်းပြန်လည်တင်မြဲရေးသူ့ရဲ့ကြိုးပမ်းမှုတွေကိုလည်းထောက်ခံသွားမယ်လို့မစ္စတာဖူဂျီမိုရီကဆိုပါတယ်အသက်96နှစ်ရှိပြီဖြစ်တဲ့မစ္စတာဖူဂျီမိုရီဟာသွေးပောင်ကျမှုအကြီးကျယ်ဖြစ်နေလို့စနေနေ့တုန်းကပဲစေုံတင်ခဲ့ရပါတယ်ကျမ်းမာရေးရလူချင်းချမ်းသာခွင့်ရအောင်အခုလိုမျိုးတင်မြဲတက်တဲ့အကွက်ဆင်ပြီးတော့လုပ်ခဲ့တာဆိုတဲ့ဆွဆွဲပြောဆိုမှုတွေကိုတော့မဟုတ်မှန်တဲ့အကြောင်းသူ့ရဲ့ဆရာဝန်ကညင်းပယ်ပါတယ်
UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
EU American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တရုတ်မြန်မာနှစ်နိုင်ငံကြားကုန်သွယ်ရေးတိုးမြင့်လာစေဖို့အတွက်ရည်ရွယ်ပြီး16ကျင်းမြောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးပြပွဲကိုတရုတ်နိုင်ငံယူနန်ခရင်အရှိတောင်ပိုင်းကဒီရှောင်းဒေတာမှာအင်္ဂါနေ့ကစတင်ဖွင့်လှစ်လိုက်ပါတယ်။ဒီရှောင်းဟာရွှေလီမြို့အရှိမြောက်ဖက်မိုင်300နီးပါးအကွာမှာရှိပါတယ်။ဒီနယ်စပ်ကုန်သွယ်ရေးပြပွဲကိုမြန်မာထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကကုမ္ပဏီပေါင်း280လောက်ပါဝင်ခင်းကျင်းပြသခဲ့ပါတယ်။ပြကန်းပေါင်း480ခန်းမှာတရုတ်နိုင်ငံက326ခန်းမြန်မာက54ခန်းနဲ့တခြားနိုင်ငံတွေကဆိုင်ခန်းပေါင်း100လောက်လာရောက်ခင်းကျင်းပြသကြတာပါ။အယောင်ပြကန်းတွေထဲမှာစားတောက်ကုံအဝတ်ထည်အိမ်သုံးပစ္စည်းဆေးဝါးနဲ့လက်ဝတ်ရတနာပြကန်းတွေကိုအဓိကထားပြသပါတယ်။ရှန်နောင်းခရိုင်ဒေဂျိုးဒေတာနဲ့မြန်မာကြားနေဆက်ကုန်သွယ်ရေးဟာ2016တုန်းကအမေရိကန်ဒေါ်လာတန်ပေါင်း5000လောက်ရှိခဲ့ပြီးဒါဟာတရုတ်မြန်မာနှစ်နိုင်ငံကုန်သွယ်မှုစုစုပေါင်းရဲ့ 40.5% ရာခိုင်နှုန်းရှိနေတာပါ။တရုတ်မြန်မာနေဆက်ကုန်သွယ်ရေးအယောင်ပြပွဲတွေကို2000တခုနှစ်ကစတင်ခဲ့တာဖြစ်ပြီးနှစ်နိုင်ငံနေဆက်ဒေတာတွေမှာဒေတာတစ်ဖက်မှာတစ်နှစ်တစ်လှည့်စီခင်းကျင်းပြသခဲ့ကြတာဖြစ်ပါတယ်။
ဒီဇင်ဘာ26ရက်နေ့ဟာအိန္ဒိယသမုဒ္ဒရာအတွင်းဆူနာမီရေလိုင်းကြီးတိုက်ခတ်ခဲ့တဲ့73နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်2004ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာဖြစ်ပွားခဲ့တဲ့အဲ့ဒီဆူနာမီရေလိုင်းတန်ကြောင့်မြန်မာထိုင်းအင်ဒိုနီးရှားသီရိလင်္ကာနဲ့အိန္ဒိယအပါအဝင်နိုင်ငံပေါင်း9နိုင်ငံကလူပေါင်း 2,600,000 လောက်သေဆုံးခဲ့ရပါတယ်အင်္ဂါနေ့ကတော့အဲ့ဒီဆူနာမီနှစ်ပတ်လည်နေ့အဖြစ်အိန္ဒိယနိုင်ငံတောင်ပိုင်းချန်နိုင်းမြို့မှာဆူနာမီကြောင့်သေဆုံးသွားတဲ့သူတွေအတွက်အောက်မေ့ပွဲအမှတ်တရအခမ်းအနားကျင်းပခဲ့ပါတယ်။ဆူနာမီကြောင့်သေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေဟာဖျောက်နိုင်ပြီးတွန်းညင်ပြီးတော့လမ်းပေါ်မှာချီတက်ခဲ့ကြသလိုပင်လယ်အတွင်းနွားနို့တွေသွန်းလောက်ပြီးတော့သေဆုံးသူတွေအတွက်ဆုတောင်းမေတ္တာပို့တာခဲ့ကြပါတယ်။2004ခုနှစ်ကအိန္ဒိယသမုဒ္ဒရာအတွင်းပြင်းအား 9.15 ရှိတဲ့ရေအောက်ငလျင်လှုပ်ခတ်ခဲ့ပြီးတဲ့နောက် 59 ပေလောက်မြင့်တဲ့ဆူနာမီရေလိုင်းကြီးတွေဒါဇင်နဲ့ချီတဲ့တိုက်ပြည်တွေကကာယိုရန်ဒေသတွေကိုဝင်ရောက်တက်ခတ်ခဲ့လို့ကမ်းခြေတစ်ချောင်းမှာရှိနေတဲ့လူမှု Taiwan de Longwa Jok with our tea. Take care of her. India Nanga and Negara Tsunami Jok. This song do ba. The Tong Chow Tong near Connacena Go Shigabido. Not a Connathing Gwen Nibale Ome Ime. Take care of her. Doesn't actually a time you got Lubao Natan Niba Ome Ime. Take care of her. Bedoka tend to return Nanganaga, Taiwanga, American dollar, Sale Pili and Lok Kuni. Big as our Churi Tari Maro, Gucci, Eddie Tsunami. Mita Naya speed skating chase poem manamate nyanopede, Mami Pinigo, American Olympic ten to a gula to my way like that chibale, Raja the second net you and Mami Pinine, free for la to my chimpa medi Korean and Sonya the Olympic ma, American Piranzu goes up to below when you have Shinta no mama, Mami Piniha at ten nine year my American Piranzu machine to a pagane to Nitaimu, Pion Street, Chi Chat. Lagadu Pibare, Taha Africa, Noebo, Lumet Uni, American Piransgo, Kuzapu, Pramauzon, Chain Pit, the skate speeding, Ma Wayo, Shimpangu, Yara, Le Pibare, Tunine, Sobanga, the Data Rent, and Wayma Wayo Shimpang, Gavian, Nopai, Tanang and Lone Titan, and Piro, the Champion Poema, Wayo Shimpan, and Yama, Tatia, Chiris, Sugu, Sukuyashi Gabare.
Direct from Washington, the voice of America.
ဒါဟာအေအေပီပီနေနဲ့မြူရာဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်အတွင်းမှာမတရားဖမ်းဆီးမှုနဲ့ပတ်သက်ပြီးတော့ပထမဦးဆုံးကျင်တိုက်တန်းလိုက်ကြတယ်ဖြစ်ပြီးတော့အမြန်ဆုံးပြန်ပြီးတော့လွတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်အဲ့ဒီကြောင့်လည်းပတ်သက်ပြီးတော့ဆက်တွေ့စုံစမ်းထားတဲ့ကိုရန်နိုင်ငံရေးဆောင်ကိုပြောပြပေးပါလိမ့်မယ်ခင်ဗျာညီမနိုင်ငံကရိုက်တာသတင်းတော်နှစ်ယောက် ကုလသမဂ္ဂလူ့ခွင့်ရေးလက်အောက်မှာရှိတဲ့မတရားသဖြင့်ဖမ်းဆီးထိန်းသိမ်းရေးဆိုင်ရာလုပ်ငန်းအဖွဲ့ UNWGAD ကိုတိုင်ကြားလိုက်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB
ရဲ့အတွင်မူဦးတိတ်နိုင်ကဗီဒီယိုကိုပြောပါတယ်အဓိကကတော့ကျွန်တော်တို့ကဒီသတင်းသမားနှစ်ဦးဟာဒီမတရားသဖြင့်ဖမ်းဆီးခံရတယ်ဆိုတဲ့ကျွန်တော်တို့ကအဲ့လိုယုံကြည်လို့တရားရှင်ဖြစ်ပါတယ်ဒီသတင်းသမားနှစ်ဦးဟာဆိုလို့ရှိရင်ဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်
346အရာတော်၎င်းအစစ်ပြာလို့ခေါ်တဲ့နိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်စာချုပ်အပိုက်ကိုဆက်လေးဆက်ထောက်ဓာယူကိုလည်းဖုံးဆောင်ရတယ်သတင်းမီဒီယာဥပဒေဒီပုံမှန်နှိမ့်ကပ်ပြီးအရာဆိုလို့ရှိရင်လည်းမျက်နှာသာသတင်းကောက်ခံခွင့်ကိုသူတို့အနေနဲ့ဖုံးဆောင်ရတယ်လို့ကျွန်တော်အနေနဲ့ဟိုယုံကြည်ပါတယ်ဒါကြောင့်လည်းကျွန်တော်တို့ကတင်ပေးကြတာဖြစ်ပါတယ
တိုင်ကြားလာတဲ့ကဘာပေါ်ကမတရားဖန်ဆီးထိမ့်သိမ်းမှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေရဖြစ်ပါတယ်။မတရားဖန်ဆီးမှုတွေနဲ့ပတ်သက်ပြီးလူတူးချင်းစီရတော်၎င်းအစုလိုက်တော်၎င်းတိုင်ကြားနိုင်တယ်လို့ဦးတိန်နိုင်ကပြောပါတယ်
။ကျွန်တော် မတရားကလေးဖန်ဆီးခြင်းခံရတယ်လို့ဟိုသူတို့အနေနဲ့ယုံကြည်တယ်ပတ်မှတ်တယ်ဆိုလို့ရှိရင်တော့ဒါကမတရားကလေးဖန်ဆီးခံရတယ်ဆိုပြီးတော့သူတို့ထုတ်ပြန်တယ်ဒီဒီကမှတ်တယ်ဆိုကုလသမဂ္ဂအပါအဝင်ဒီကိစ္စရာဒီဖန်ဆီးရတဲ့အာဏာပါလိမ့်မယ်ဒါကမတရားကလေးဖန်ဆီးခံရတဲ့အဖြစ်ကြောင့်ဆိုမျိုးရှိတယ်လို့လူပေးဖို့လုံအပ်တယ်ဆိုပြီးတော့တောင်းဆိုမှုတွေဒီရင်းနှီးဆွေးနွေးမှုတွေကိုဟိုလက်တွေ့လက်ခံရှိပါတယ်
မြန်မာအနာပိုင်းဒီဘက်ကတော့ရိုက်တာသတင်းတော်နှစ်ဦးဟာထောက်ကြံနေပြီးရဲစခန်းကနေအရေးကြီးလုံခြုံရေးစာရွက်စာတမ်းတွေတရားမဝင်သတင်းယူမှုနဲ့မြန်မာနိုင်ငံအစိုးရရှေ့ဝက်ချက်အုပ်ဥပဒေနဲ့ဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်တယ်ဆိုပြီးပြောပါတယ်။ဒါပေမဲ့ပြည်သူလူထုကရွေးချယ်ထင်မြောက်တဲ့ NLD အစိုးရအနေနဲ့လူထုကိုမျက်နှာမူပြီးဒီလိုမတရားဖမ်းဆီးထိန်းသိမ်းမှုတွေကိုပြန်လည်စီစစ်တင့်တယ်လို့ဦးတိန်နိုင်ကတိုက်တွန်းလိုက်ပါတယ
်။ဆိုတော့ဒီအစိုးရအနေနဲ့လည်းသူ့ပြည်ကြောင်းလဲမှုတွေအများကြီးလုပ်နေတာကိုဟိုကျွန်တော်အနေနဲ့တော့တွေ့ရပါတယ်။သို့ပေမဲ့လည်းအခုလိုမျိုးမတရားဖမ်းဆီးတဲ့ဆိုတဲ့ကိစ္စမျိုးတွေကတော့အစိုးရအနေနဲ့ပြန်ပြီးတော့စစ်ဆေးသင့်တယ်ဒီကိစ္စတွေကိုအရေးယူဆောင်ရွက်သင့်တယ်လို့ကျွန်တော်တို့လည်းမြင်ပါတယ်။ဒါကြောင့်မို့လို့လည်းကျွန်တော်တို့ဒီတိုက်စားကြတာဆိုလို့ရှိရင်ကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာဒါပထမဦးဆုံးအခြေကျွန်တော်တို့ WGAD ကိုကျွန်တော်တိုက်စားခဲ့တာဖြစ်ပါတယ်။ဒါကလည်းကျွန်တော်အနေနဲ့ဒီအစိုးရကဒါမျိုးကိစ္စလေးမှာပြည်သူလူထုကိုဒီအကာအကွယ်ပေးဖို့နဲ့ဒီမတရားဖမ်းဆီးတဲ့ကိစ္စမျိုးတွေကိုဟိုတားဆီးဟတ်တားနိုင်ဖို့အတွက်ရည်ရွယ်ပြီးတော့ကျွန်တော်တို့တိုက်ကြရတာဖြစ်ပါတယ
် NLD အစိုးရလက်ထက်ပြီးခဲ့တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့လူခွင့်ရေးနိုင်ငံရေးအကျဉ်းသားဖမ်းဆီးမှုအခြေအနေတွေပေါ်မှာတော့ဦးတိန်နိုင်ကအခုလိုသုံးသပ်ပါတယ
်ဒီ2018ခုလုံးမှာတော့ဒီနိုင်ငံရေးအကျဉ်းသားတွေကတော့ဟိုလှုပ်ပေးလိုက်တာလည်းရှိသလိုဟိုပြန်လည်စီစဉ်တဲ့ကိစ္စမျိုးတွေလည်းကျွန်တော်တွေ့ရပါတယ်။ရေဘူးရသဘောပြောရရင်တော့ဒီအဓိကဒီဟိုပါသတင်းမီဒီယာသမားတွေကတော့ဒီပုံပြီးတော့ဖန်ဆီးထိသိမှုတွေခံရတာကိုတော့ကျွန်တော်တွေ့ရတယ်။နောက်တစ်ခါဒီအဓိကမြန်မာနဲ့ပတ်သက်တဲ့ကိစ္စပေါ့ဒီတောင်လူသမားတွေကိစ္စကလည်းအရင်နှစ်တွေနဲ့ဆိုင်ဟိုဒီနှစ်မှာလဲဆက်ပြီးတော့အရင်နှစ်လေးအတိုင်းပဲဆက်ပြီးတော့ရှိနေတယ်ဆိုတာကိုတော့ကျွန်တော်တို့တည်ပြုထားရှိပါတယ်။ဥပမာဒီအစိုးရလက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီမီဒီယာနဲ့ပတ်သက်လို့ပါတဲ့မီဒီယာသမား28ဦးကိုဖမ်းဆီးထိသိမ်းခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်
။ American, Britain, Canada နဲ့ဥရောပသမဂ္ဂအပါအဝင်ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres နဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတော့ Ryder သတင်းတော်နှစ်ဦးကိုအ мян ဆုံးပြန်လည်ပေးဖို့တောင်းဆိုထားပါတယ်။ဒါပေမဲ့ကိုတအူးမောင်နဲ့ကိုကျော်စိုးတို့နှစ်ဦးကိုအခုချိန်ထိမိသားစုကတွေးဆောင်ခွင့်မရသေးသလိုသူတို့ကိုဘယ်မှာဖမ်းဆီးထိန်းသိမ်းထားရဲဆိုတာကိုလည်းအခုချိန်ထိမသိရသေးဘဲဖြစ်နေပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတွေပဲကိုလက်ကြအောင်ပါ။ရုရှားရဲ့ကြိုးတော်နှုတ်ခမ်းနဲ့လှုပ်ရှားနေတဲ့ယူကရိန်းနိုင်ငံအရှိပချမ်းကတဘုံဒေသမှာစစ်ပွဲတွေအတွင်းအုံပြူနေတဲ့မြေမြုံပိုင်းနေတခြားပောက်ကွဲစီတဲ့ပစ္စည်းတွေကြောင့်ကလေးငယ်ပေါင်း2,000-3,000လောက်ကိုတီးဆုံးစေတာမျိုးကိုလက်အင်ကထိခိုက်ပျက်စီးစရာမျိုးတွေဖြစ်နေတယ်ဆိုပြီးတော့ကုလသမဂ္ဂကသတိပေးလိုက်ပါတယ်ဒီအကြောင်း VOA သတင်းတောက်လီဇာရှလင်ဂျနီဗာကနေသတင်းပေးပို့ထားတာကိုကိုကျော်အောင်လင်ကပြန်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှိတ်ချမ်းဟာကမ္ဘာပေါ်မှာမြေမြုပ်မိုင်းတွေအများဆုံးရှိနေတဲ့ဒေသတွေထဲကတစ်ခုပါဒွန်ညက်နဲ့လူဟန့်ဒေသတွေမှာစစ်ဖြစ်နေတာ၄နှစ်ရှိလာနေပြီးတော့ဒီဒေသတွေအတွင်းမှာဖောက်ခွဲပစ္စည်းတွေကလည်းအမြောက်အများရှိနေတာကြောင့်အဲ့ဒီဒေသအတွင်းကကလေးငယ်တွေအတွက်အဖက်အန်ရီကိုအကြီးကျယ်ချိန်ချောက်နေတာပါ UNICEF လို့ခေါ်တဲ့ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ရဲ့ခံမှန်းတွက်ချက်မှုတွေအရယူကရိန်းနိုင်ငံအရှိတ်ချမ်းမှာတပတ်ကိုကလေးတဦးသေဆုံးဒါမှမဟုတ်ကိုလက်အင်ကထိခိုက်ပျက်စီးမှုတွေဖြစ်နေတယ်လို့ဆိုပါတယ်ယူကရိန်းဆိုတာတပ်တွေနဲ့ရုရှားကိုထောက်ခံတဲ့သဘုံတပ်တွေနယ်မြေအပြိုင်ထိန်းချုပ်ထားတဲ့မိုင်300ကျော်ရှိတဲ့နေရာမှာတော့တိုက်ပွဲတွေကအပြင်းထန်ဆုံးဖြစ်နေတာပါအဲ့ဒီဒေသဟာကလေးငယ်တွေအတွက်အသက်အန္တရာယ်ဆုံးရတဲ့ဒေသဖြစ်တယ်လို့လဲUNICEF ဖွဲ့ကသတိပေးနေပါတယ်အထူးသဖြင့်တိတ်ငယ်တဲ့ကလေးတွေသတိထားကြဖို့ပြောနေတာပါပောက်ကွဲစေတဲ့ပစ္စည်းတွေကိုကလေးတွေကကစားစရာလိုထင်ပြီးတော့သွားကင်မိတာမျိုးကနေထိခိုက်ဒဏ်ရာရတာတွေတေဆုံးတာမျိုးတွေဖြစ်နေတာများတယ်လို့ UNICEF ဖွဲ့ကဆိုပါတယ်မိုင်းနဲ့ပောက်ကွဲစေတဲ့ပစ္စည်းတွေကိုသတိထားနိုင်မှုကလေးငယ်တွေကိုအသိပညာပေးနေတဲ့အစီအစဉ်တစ်ခုကအတန်ဒီပါ။ပောက်ကွဲစေတဲ့ပစ္စည်းတွေရဲ့အန္တရာယ်ကိုဘယ်လိုသတိထားရမလဲ။ဘယ်ပစ္စည်းကတော့မပောက်ကွဲဘဲကျန်နေခဲ့တဲ့ပစ္စည်းလဲ။ဒီအန္တရာယ်တွေကိုဘယ်လိုကာကွယ်ရမလဲဆိုတဲ့အကြောင်းတွေကိုတရုတ်ပြရှင်းလင်းနေတာပါ။ 2015 ခုနှစ်ကနေစပြီးတော့ယူကရိန်းနိုင်ငံအရှိဘက်ချမ်းမှာအခုလိုတရုတ်ပြရှင်းလင်းမှုတွေပညာပေးမှုတွေနဲ့ဖျော်ဖြေမှုတွေကိုတွက်ဖက်ပြီးတော့ UNICEF ဖွဲ့နဲ့တခြားအဖွဲ့အစည်းတွေကလှုပ်ဆောင်လာနေကြတာအခုဆိုလို့ရှိရင်ကလေးငယ်ပေါင်း9သိန်းကျော်ကိုသူတို့အသိပညာပေးခဲ့ပြီးပါပြီ။ဒီဒေသအတွင်းကပောက်ကွဲစေရတဲ့ပစ္စည်းတွေရဲ့အနေအထားကလေးငယ်တွေတည်းမကဘဲလူနေမှုဘဝမှာအခြေခံကြတဲ့ရေ၊လက်စစ်နဲ့ဓာတ်ငွေသုံးစွဲမှုစတာတွေကိုပါထိခိုက်ပျက်စီးနိုင်တဲ့အကြောင်းUNICEF ဖွဲ့ကသတိပေးပြောဆိုနေပါတယ်အခုလစောစောပိုင်းတုန်းကပဲဒေါညက်ဒေတာကရေးစစ်တဲ့ဆက်ယုံမှာမပေါက်ကွဲပဲကြံနေတဲ့ဖောက်ခွဲပစ္စည်းတစ်ခုကိုရှာဖွေတွေ့ရှိခဲ့ရပါတယ်အဲ့ဒီရေးစစ်တဲ့ဆက်ယုံကနေပြီးတော့ဒေတာတွင်းကလူဦးရေ3သိန်းခွဲလောက်ကိုတောက်3ရေဖြန့်ဖြူးပေးနေတာပ
ါကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်တော်ရရှင်များခင်ဗျာအမေရိကန်ပြည်ထောင်စုမှာအလုတ်ချမ်းအလုတ်တွေလုံနေကြရတဲ့အစ်င့်မြင့်ပညာတတ်ရွှေပြောင်းအထီးချနေထိုင်သူတတန်းကျော်ရှိတယ်လို့ခန့်မှန်းရပါတယ်ကျွမ်းကျင်လုပ်သားတွေအရေးကြီးလိုအပ်လေးရှိတဲ့အမေရိကန်ရဲ့နည်းပညာလုပ်ငန်းတွေအပါအဝင်သူတို့တတ်တဲ့အတက်ပညာတွေနဲ့အလုပ်အကန့်ရရှိဖို့ရှာဖွေတဲ့နေရာမှာအခက်အခဲတွေရှိနေကြတာပါအလုပ်လုပ်ကန်ရှာဖွေနေတဲ့ဒုက္ခတွေလုပ်ငန်းရှင်တွေဖြစ်လာဖို့အတွက်အလားအလာရှိတဲ့ရွှေပြောင်းနေထိုင်သူအသစ်တွေကိုခေါ်ဆောင်ပြသတဲ့နည်းပညာပြပွဲတစ်ခုကိုဆန်ဖရန်စစ္စကိုမြို့မှာအခုလစောစောပိုင်းကကျင်းပခဲ့ပါတယ်အဲ့ဒီအကြောင်း VOE သတင်းတော့မက်ရှော့ကွင်းသတင်းပေးပို့ထားတာကိုရှာဖောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
Silicon Valley ဟာလုပ်ငန်းပြပွဲတွေကိုအလှည့်ကျပြတာလေးရှိတဲ့နေရာတစ်ခုပါ။ဒါပေမဲ့လည်းအခုပြပွဲကတော့အထူးပြပွဲဖြစ်ပါတယ်။အလုတ်ကန်ရှာဖွေနေကြတဲ့ Eritrea, Iran နဲ့ Russia နိုင်ငံတွေအပါအဝင်တခြားနိုင်ငံတွေကနေရောက်လာကြတဲ့ရွှေ့ပြောင်းလာသူအသစ်တွေနဲ့ဒုက္ခသည်တွေအားလုံးပေါင်းအယောက်90လောက်ပါဝင်တက်ရောက်တဲ့ပွဲဖြစ်ပါတယ်။ခလားထမားနီဟာ Syria နိုင်ငံကနေလာတဲ့ဒုက္ခသည်ဖြစ်ပြီးကွန်ပျူတာတိုက်ပံပွဲရရှိထားသူတူပါ။သူ San Francisco မှာရောက်လာတဲ့ပထမ6လအတွင်းမှာဖနပ်ပြိဘောကရောင်းတဲ့အလုပ်တွေအပါအဝင်အလုပ်အကင်မျိုးစုံကိုလုပ်ကင်ခဲ့ပါတယ်။ဒါအပြင်တနာယီကို10ဒေါ်လာလောက်ပဲရတဲ့ website ပြင်ဆင်ဖန်တီးတိစောက်တဲ့အလုပ်ကိုလည်းသူလုပ်ခဲ့ပါတယ်။ Syria ဒုက္ခသည်ခလားထမားနင်ကအခုလိုပြောပါတယ
်။ As who is born here will get
ကိုလုံနေတဲ့လုပ်ငန်းဤသူဒီမှာမွေးဖွားကြီးပင်းလာတဲ့သူတွေလုပ်တဲ့အခါတနာယီကိုဒေါ်လာ50ရတယ်လို့သိရတော့ကိုရတဲ့လိုအားကတော်လေးကိုရင်နာစရာကောင်းနေပါတယ်။ဒါပေမဲ့ကျွန်တော်အဖို့တော့အလုပ်ဟာအလုပ်ပါပဲ။
ခလုံးဝင်တောင်းခံသူတူဦးဖြစ်တဲ့ထမနီဟာ Upwardly Global အဖွဲ့အစည်းရဲ့လုပ်ငန်းရှာဖွေနီးအစီအစဉ်ထဲမှာလှစ်လာတင်ယူခဲ့သူပါ Upwardly Global အဖွဲ့ဟာကျွမ်းကျင်ပညာတတ်ရွှေ့ပြောင်းအခြေကျနေထိုင်သူတွေနဲ့ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုအတွင်းကျွမ်းကျင်ပညာရှင်အလုပ်တွေရရှိဖို့ဘယ်လိုရှာဖွေရသလဲဆိုတာကိုကူညီတင်ကြားပေးနေတဲ့အဖွဲ့ဖြစ်ပါတယ်အမေရိကန်ပုံစံလုပ်ငန်းဘယ်လိုချိတ်ဆက်လုပ်ကံရသလဲဆိုတာကိုသူတင်ယူလှစ်လာခဲ့ပြီးတော့အခုအခါမှာ IT နည်းပညာစီမံကိန်းတစ်ခုရဲ့မန်နေဂျာဖြစ်လာနေပါပြီဘွဲ့ရပညာတတ်တူဖြစ်တဲ့ Emmanuel Ima ကတော့အခု Upwardly Global အဖွဲ့မှာအလုပ်လုပ်ကင်နေတာဖြစ်ပြီး American ထဲမှာအလုပ်ကင်ရှာဖွေတဲ့အခါအသေးအဖွဲကိစ္စအကြောင်းအရာတွေကလည်းအပြောင်းအလဲဖြစ်စေတတ်တယ်လို့ပြောပါတယ
် Here in the United States you are respected to look
American မြောင်စုမှာဆိုရင်လူတူတူတယောက်နဲ့တွေ့လိုက်တာနဲ့သူ့ရဲ့မျက်လုံးကိုတည့်တည့်ကြည့်ပြီးလဲဆွဲနှုတ်ဆက်ဖို့လိုပါတယ်ဒါဟာကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်အဝရှိတယ်ဆိုတာကိုပြသရောက်ပါတယ်
မကြသေးခင်ကအလုရှာဖွေကြတဲ့ရွှေ့ပြောင်းခြေကြသူတွေအနေနဲ့စကားပြောပုံပြောနည်းအစ်စ်တွေကိုသင်ယူလက်လာဖို့လိုတယ်လို့နိုင်ဂျီးရီးယားလူမျိုးဖြစ်တဲ့အီမန်ကပြောပါတယ
်။ The group, the company, the organization.
နောက်တော့အပြင်အသင်းအဖွဲ့ကုမ္ပဏီဒါမှမဟုတ်အဖွဲ့အစည်းဆိုပြီးတော့သူတို့ညီညွတ်ပြောဆိုလို့ရှိတတ်ကြပါတယ်။ဒါပေမဲ့အမေရိကန်မှာတော့သူတို့နဲ့မတူပါဘူး။ကျွန်တော်ကျမဒါမှမဟုတ်ငါကိုယ်တိုင်လုပ်ခဲ့တယ်ဆိုပြီးမိမိကိုယ်ကိုညီညွတ်ပြောဆိုကြပါတယ်။
ပြပွဲကိုဇနီးတဲ့နဲ့အတူတက်ရောက်လာတဲ့ရုရှားကနေရွှေ့ပြောင်းလာတဲ့ Ivan Vislav ကတော့လွန်ခဲ့တဲ့6လ Silicon Valley မှာသူတို့ရောက်လာခါကြတော့ကဤပညာအလုပ်ကိုအလွယ်တကူရှာဖွေနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းပြောပါတယ
် We are professional
ကျွန်တော်တို့ဟာ ID ဤပညာရဲ့စီးပွားရေးဆိုင်ရာစမ်းစစ်သူတွေကျွမ်းကျင်တဲ့ထုတ်ကုန်မန်နေဂျာတွေဖြစ်တဲ့အတွက်သိတော်တဲ့ဤပညာဆိုင်ရာပညာရှင်တွေရှိတဲ့အရက် ID ဤပညာဗဟုဌာနတစ်ခုလို့ဖြစ်နေတဲ့San Francisco နဲ့ Silicon Valley ကိုလာခဲ့တာဖြစ်ပါတယ
်။ Vislav ကတော့ Yale Tax Rabbit ပြီးတော့တခြားကုမ္ပဏီတွေနဲ့အတူလုပ်ငန်းတွေလိုက်ပါဆောင်ရွက်ဖို့အစီအစဉ်ထားတယ်လို့ကွန်ပျူတာနည်းပညာဆိုင်ရာလုပ်ငန်းပြပွဲတွေနဲ့လုပ်ငန်းချိတ်ဆက်လုပ်ကင်မှုတွေလုပ်ဖို့အစီအစဉ်ထားပါတယ်ရှင်
။ဒါကတော့ American ပြည်ထောင်စုမှာရောက်ရှိနေထိုင်နေကြတဲ့အစ်င့်မြင့်ပညာတတ်ရွှေ့ပြောင်းအခြေချနေထိုင်သူတွေရဲ့လုပ်ငန်းရှင်တွေဖြစ်လာဖို့အတွက်နည်းပညာပြပွဲတစ်ခုအကြောင်းကိုမရှားဖောင်ပြောသွားတာဖြစ်ပါတယ်ခင်ဗျာ။တော်ရရှိမြခင်ဗျာအခုဆိုရင်နှစ်တစ်ခုကာလအခါတမယကတစားတဲ့တစားနီးကပ်လို့လာပါပြီအခုလိုအားလာရဲ့ကာလမှာ VOE တောတာရှင်တို့အတွက် VOE အဖွဲ့သားတွေရဲ့တီးလက်ဆောင်တပုတ်တင်ဆက်ပေးလိုက်ပါတယ်တီလာဆစ်ရဲ့ back to December ဆိုတဲ့တင်လေးကိုနားဆင်ကြပါဦ
း You've been there, busier than ever Small clock, working the weather You got it up and I know why Because the last time you saw me is still burning in the back of your mind You gave me roses and I let them let it die So this is me following my path Standing in front of you saying I'm sorry boy, that's mine And I go back to December all the time It turns out freedom ain't nothing but missing you Wishing I'd realized what I had in your mind I go back to December Turn around and make it all right I go back to December all the time These days I haven't been sleeping Staying up dreaming
တန်ရဲ့ဗိုလ်ထူးနေမင်းဖက်အစီအစဉ်တွေကိုဆက်လက်အတန်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ဓာတ်ရိုက်လေးလံဆွေးနွေးခန်းအစီအစဉ်ကိုပြန်လည်တင်ဆက်ပေးမှာပါ။စောင့်မျှော်နားဆင်ကြပါခင်ဗျာ။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်6နာရီခွဲရှိပါပြီ VOA American Time မြန်မာပိုင်းအစီအစဉ်ကနေပြီးတော့2019ခုနှစ်မတ်ဒီဇင်ဘာလ29ရက်ဗုဒ္ဓနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုလက်ရှိထုတ်လွှင့်ပေးနေစေလိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာဆိုရင
်ဒီကဘာကူလာတမကလို့ဒီနိုင်ငံတကာအပေါ်အစီမျိုးနဲ့နောက်ကနောက်လူခွင့်ရေးအထူးကိုလည်းပုံကူမျိုးနဲ့ကျွန်တော်တို့ကမပ
ူတာဒါတော့တရက်လီလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပြတဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေမှဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းအရာတွေကစိတ်ဝင်စားစရာအကြောင်းအရာကိုကောက်နှုတ်တင်ပြတဲ့အစီအစဉ်ပြီးတော့နန်းနခင်အင်္ဂလိပ်စာတင်ကားစာပူးခြားချက်စတာတွေကိုထုတ်လွှင့်ပေးပါမှာအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စရာစားစရာကောင်းတဲ့မြန်မာနိုင်ငံအကြောင်းကိုမူလအပေါ်မှာပြတ်တင်ပြပေးပါမယ်ကုလသမဂ္ဂရဲ့ဗက်လိုက်မှုကရိုဟင်ဂျာအရေးကိုပိုးပြီးတော့ဆိုးဝါးစေတယ်ဆိုပြီးတရုတ်နိုင်ငံအစိုးရတစ်ပိုင်းသတင်းစာဖြစ်တဲ့ The Global Times မှာဇာဝီရေးသားထားတဲ့စာအမကိုကောက်နှုတ်တင်ပြကြပါမယ်။တနင်္ဂနွေနေ့တုန်းကကုလသမဂ္ဂမှာသဘောတူညီခဲ့ကြတဲ့မြန်မာနိုင်ငံကရိုဟင်ဂျာအရေးဆုံးဖြတ်ချက်ကိုတရုတ်ရုရှားနဲ့ဒေသတွင်းကနိုင်ငံတချို့ကဆန့်ကျင်ခဲ့ကြပါတယ်။ပြီးခဲ့တဲ့ဩဂုတ်လပိုင်းရခိုင်ပြည်နယ်မှာပြုလုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးကြောင့်ရိုဟင်ဂျာတွေအမြောက်များဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြပါတယ်။မြန်မာအာဏာပိုင်တွေကတော့အခုလိုလုပ်ရတာဟာရဲစခန်းတွေဝင်ပြီးတော့တိုက်ခိုက်သွားတဲ့စစ်သွေးကြွရိုဟင်ဂျာတွေကိုရည်ရွယ်ပြီးတော့ချေမှုန်းတဲ့စစ်စင်ရေးဖြစ်တယ်လို့ပြောပေမဲ့ကုလသမဂ္ဂကတော့သူတို့ရဲ့လက်ဆွဲစာအုပ်ကြီးရဲ့အတိုင်းဒါဟာလူမျိုးစုလိုက်ရှင်းလင်းဖေရှားမှုတွေပြုလုပ်နေတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ရိုဟင်ဂျာပြဿနာဟာမြန်မာနိုင်ငံမှာကာလကြာရှည်တွေကဖြစ်ပွားလာခဲ့တဲ့ပြဿနာဖြစ်ပါတယ်အလုံးရှုပ်ထွေးလာတဲ့တမိုင်းကြောင်းတိုင်းရင်းသားရေးဘာသာရေးစတဲ့ကိစ္စတွေနဲ့ပတ်သက်နေတာဖြစ်ပါတယ်အမေရိကန်နိုင်ငံကတော့ထုံးစံအတိုင်းလူခွင့်ရေးအကြောင်းပြောပြီးတော့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေချမှတ်သလိုတာဝန်ရှိတဲ့စစ်ဗိုလ်ချုပ်တယောက်ကိုလည်းအမိမဲဆင်းရင်တွင်းခဲ့ပါတယ်။ကုလသမဂ္ဂဆုံးဖြတ်ချက်ကလည်းမြန်မာအစိုးရအနေနဲ့အကူအညီပေးသူတွေကိုလက်ခံဝင်ပြုဖို့ဒုက္ခသည်တွေကိုပြန်ခေါ်ပြီးတော့တင်းပြေနိုင်ငံသားအဖြစ်အတိမတ်ပြုရေးစတာတွေကိုတောင်းဆိုထားပါတယ်။တကယ်တော့အခုလိုလုပ်နေကြတာတွေဟာပြဿနာကိုပိုးပြီးတော့ကြံ့ကြံ့အောင်လုပ်သလိုဖြစ်နေတယ်ဆိုပြီးတော့ရေးသားထားပါတယ်။မြန်မာနိုင်ငံတည်ငြိမ်အေးချမ်းမှုနဲ့လက်တွေ့အကျိုးသက်ရောက်မှုကိုဖြစ်စေတဲ့နိုင်ငံရေးရဆွေးနွေးပေါင်းစပ်ညှိနှိုင်းအဖြစ်ရှာတာတွေလုပ်ရမှာဖြစ်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံကတော့ဒေတာတွင်းတည်ငြိမ်ရေးအပါအဝင်ပြဿနာကိုအဖြေရှာနိုင်မှုအတွက်အချက်၃ချက်ပါတဲ့အဆိုပြုချက်ကိုကန့်လှန့်ထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနှစ်နိုင်ငံစလုံးကိုအကူအညီပေးဖို့အထူးသဖြင့်ကုလသမဂ္ဂလိုအဖွဲ့အစည်းကြီးအနေနဲ့ဝင်ရောက်ဆောင်ရွက်တဲ့နေရာမှာအငင်းပွားနေတဲ့ပြည်ပခပြဿနာကိုငြင်းငြမ်းစွာသဘောတူဖြေရှင်းနိုင်မှုဖြစ်ပါတယ်။တစ်ဖက်ဖက်ကိုဗက်လိုက်ပြီးတော့အခြေအနေတွေရှုပ်ထွေးစေတာမျိုးတဲ့နှစ်ဖက်စလုံးပေါ်မှာဇာတူဖီအားပေးပြီးတော့ဆောင်ရွက်တာမျိုးဖြစ်တင်ပါလေအရေးယူပိတ်ဆို့မှုတွေလူမျိုးစုလိုက်ရှင်းလင်းဖေရှားမှုတွေပြုလုပ်နေပါတယ်ဆိုပြီးတော့ပြောနေတဲ့အနောက်နိုင်ငံတွေရဲ့အယူဆဟာမှန်တယ်လို့ထင်ရပေမဲ့တကယ်တမ်းရိုဟင်ဂျာအရေးကိစ္စကိုဖြေရှင်းနိုင်လိမ့်မယ်မဟုတ်ဘူးအခုလက်ရှိအနေအထားမှာကုလသမဂ္ဂအနေနဲ့လုပ်တင်တာကမြန်မာနိုင်ငံအပေါ်အပြစ်ဖို့နေတာမျိုးတဲ့မြန်မာအစိုးရအနေနဲ့ပြဿနာကိုအဖြေရှာနိုင်အောင်အကူအညီပေးတင်နေဆိုပြီးတော့ရေးသားထားပါတယ်ခင်ဗျာဗီအိုရဲ့ဗိုလ်ထူးနေ့မနေ့ဖက်အတန်လင့်စီစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့နားဆင်ရမှာကတော့မနေ့ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာတင်ကားစာအစီအစဉ်မှာအမေရိကန်ဣဒီယန်အတုံးနှုံးတွေကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့တင်ပြမယ့် EDM အတုံးက
Dark Horse
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက DARK dark ကအမဲနှစ်တာမှောင်တာကိုဆိုလိုပြီး HORSE horse ကမြင်းဆိုတော့ Skype လုံးရဲ့ဓာတ်ရိုက်ဒီပဲကတော့အနစ်ရောင်မြင်းပေါ့ဒီ EDM အတုံးကမြင်းပြိုင်ပွဲကနေဆင်းသစ်လာတယ်လို့ဆိုပါတယ်ဒီနေရာမှာ DARK dark ဆိုတဲ့အတုံးကအမဲရောင်ဆိုတာထက်ချိုးပဲ secret ဆိုတဲ့အဓိပ္ပာယ်နဲ့ပိုပြီးအဆက်တယ်လို့ဆိုရမှာပါတခုခုအကြောင်းကိုမသိလိုက်ရင် left in the dark ဆိုပြီးတော့ idiom သုံးတယ်လို့ပေါ့ဒါကြောင့်မြင်းပွဲမှာ dark horse ဟာမြင်းရောင်အမင်းမဟုတ်ဘဲနဲ့ဒီမြင်းရဲ့အခြေအနေအကြောင်းကိုလူတွေသိမ့်မသိကြတာကိုဆိုလိုတာဖြစ်ပါတယ် ဒီနည်းဘလောက်နိုင်ခြေရှိသလဲဒီနည်းဟာအပြည့်ဘလောက်ကောင်းတယ်ဆိုတာကိုသူ့မြင့်ပိုင်ရှင်တွေကမပြောကြဘဲနဲ့မြင်းလောင်းတဲ့လူတွေကမြင်းပြိုင်ပွဲကြမှာပဲအံ့အားတင့်စီတာကိုဆိုလိုတာဖြစ်ပါတယ်အဲ့ဒီလူမျိုးမြင်းကို Dark Horse လို့ရည်ညွှန်းပြောလို့ရှိတာဖြစ်ပါတယ်တနည်းဆိုတော့နာမည်မရှိတဲ့မြင်းနာမည်မရသေးတဲ့မြင်းလူမသိသူမသိမြင်းမျိုးကိုဆိုလိုတာဖြစ်ပါတယ်အလားတူပဲနေ့စဉ်ပွားမှာလဲ Dark Horse ကို ATM အဖြစ်ရည်ညွှန်းသုံးရမှာအထူးသဖြင့်နိုင်ငံရေးလောကမှာရွေးကောက်ပွဲဝင်ရှင်ပြိုင်မယ်ဆိုရင်လေလူမသိသူမသိနာမည်သိမရသေးပေမဲ့လို့လေအဲ့ဒီပုဂ္ဂိုလ်ဟာအရေးအသွေးရှိတဲ့အလားအလာကောင်းတဲ့လူကိုဆိုတာဖြစ်ပါတယ်ဒီနေရာဖြစ်တော့သူများကိုဖြတ်တင်နိုင်တဲ့ပုဂ္ဂိုလ်မျိုးလို့ပေါ့ဒီအတုံးနဲ့ပတ်သက်လို့ George Hope တဲ့ဥမာကိုနောက်ဆင်ကြကြရအောင
် Mr. Jones is a dark horse in the elections. Nobody knows much about him.But after listening to his speech, most voters say they support him.
Mr. Jones ha yue kao bwe win ya ma lu tei ma ti be me lo le tin lan shi de lu bya tu chang be du ga ma tei ma ti ja be me lo le tu pyo de me ko na thong pi ma ro me san da shi a mya su ga tu ko thauk khan me lo pyo ge ja de lo thi be ya ba de u ma ko naw ta khaw na sin chi ja ya aw.
Mr. Jones is a dark horse in the elections. Nobody knows much about him. But after listening to his speech, most voters say they support him.
လူသူသိမသိပေမဲ့လို့လေအလားအလာကောင်းတဲ့ပုဂ္ဂိုလ်မျိုးဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Dark horse.
လို့ရည်ညွှန်းပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒါကတော့ EDM 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့မနေ့ညပိုင်းမှာဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လဲပြီးတော့တင်ဆက်ပေးလိုက်ပါတယ်နားဆင်ကြပါခင်ဗျာ
ဒီတော့ခရီးအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကြိုးစားရတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနဲ့ကမ္ဘာ2018ဆိုတာဖြစ်ပါတယ်ဆိုတော့ကတော့2018ခုနှစ်အတွင်းမြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံမှုကိုကျွန်တော်နှစ်ချုပ်သုံးသပ်ပြီးပါအဓိကပါဝင်ဆွေးနွေးပြီးဘူးကျွန်တော်ပင်နယ်အဖြစ်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့လူပောင်တစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဦးအောင်မိုးစောပါနောက်တူကတော့မြန်မာ Journalism Institute မြန်မာသတင်းသိပ္ပံကဥစိတ်ဝင်ဖြစ်ပါတယ်သူတို့နှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဥအောင်မှုစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်မှုစောကြားရမယ်ထင်ပါတယ
်ဟုတ်ကဲ့ကြားရပါတယ်
ဗျာဥအောင်မှုစောခုနကကျွန်တော်ပြောသွားလို့မြန်မာနဲ့ကမ္ဘာဆက်ဆံရေး2018ခုနှစ်အတွင်းကျွန်တော်တို့ခြုံပြီးတော့ပြောမယ်ဆိုရင်တော့အိန္ဒိယနိုင်ငံရဲ့ဆက်ဆံရေးရှိမယ်ခုနကနောက်အမေရိကန်အပါအဝင်နောက်နိုင်ငံတွေရဲ့ဆက်ဆံရေးရှိမယ်ကုလသမဂ္ဂအပါအဝင်ဆက်ဆံရေးရှိမယ်ထူးခြားချက်တွေတော်များလည်းကျွန်တော်သတိထားမိပါတယ်အဲ့တော့ကိုအောင်မှုစောနည်းနည်းချုပ်ပြီးတော့ပထမဆုံးအရင်ဆုံးပြောမယ်ဆိုရှင်ဒီနှစ်နိုင်ငံတကာဗမာရဲ့နိုင်ငံတကာ image ပေါ့အဲ့ဒါနဲ့ပတ်သက်လို့လေးနည်းနည်းလေးဆွေးနွေးပြပါလား
နိုင်ငံကလည်းပတ်သက်လို့ကျွန်တော်ရဲ့ဆက်ဆံရေးကတကယ်တော့အနုလက္ခဏာပြရတယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ်အထူးသဖြင့်ကမ္ဘာကူလသမဂ္ဂနဲ့ဆက်ဆံရေးပေါ့နော်ကမ္ဘာကူလသမဂ္ဂနဲ့ဆက်ဆံရေးဆိုတာကဟိုတကမ္ဘာလုံးနဲ့ဆက်ဆံရေးလို့အဲ့ဒီလိုရေကြီးရပြောလို့ရတယ်နည်းနည်းလေးဟိုခွဲစိတ်နည်းနည်းလေးထပ်ပြီးတော့ခွဲစိတ်ကြည့်မယ်ဆိုရင်တော့အထူးသဖြင့်ဥရောပမှာဆိုလို့ရှိရင်ဥရောပနိုင်ငံတွေနဲ့ဆင်ကျွန်တော်တို့နိုင်ငံတွေရဲ့ကျွန်တော်တို့နိုင်ငံအပေါ်အမြင်ကဟိုအစိုးရတွေရဲ့အမြင်ရောနောက်အထူးသဖြင့်ဥရောပပြည်သူတွေရဲ့အမြင်ရောကကျွန်တော်ပုံမှာပို့ပြီးတော့အနုဒသနာပြတယ်ဆိုတော့အမေရိကန်ပြည်ထောင်စုနဲ့လည်းတို့နည်းတူတူပဲလို့ပြောချင်တယ်သို့တော်လည်းဥရောပလည်းစိုးလိမ်နေလို့ကျွန်တော်မထင်ဘူးဟောအိန္ဒိယနိုင်ငံတွေနဲ့ပတ်သက်ရင်တော့ကျွန်တော်ရှေ့တောင်အာရှနိုင်ငံနဲ့ဆက်ဆံရေးကတော့ပုံမှန်ပဲလို့ပြောလို့ရတယ်သို့တော်လည်းပဲကျွန်တော်တို့ဒီအရင်နှစ်တည်းရစာလို့ရှိရင်ပေါ့ဗျာဥပမာကျွန်တော်တို့ဒီတောင်ဆန်းစုကြည်တို့အမျိုးသားတို့အစီအဖွဲ့ချုပ်အာဏာရပြီးတဲ့ကာလဆိုလို့ရှိရင်ဒီရှိတောင်အာရှနိုင်ငံတွေကဟိုကျွန်တော်တို့နိုင်ငံကိုဒီကောင်းဆောင်အဖြစ်တောင်းတင်တယ်ဆိုတဲ့သဘောထားမျိုး approach မျိုးပြောတာဆိုတာမျိုးတွေတော်တော်လေးလှိုင်းခဲ့ရပေါ့နော်အဲ့လိုအခြေအနေရနေပြီးတော့နည်းနည်းအခုအနေထားကိုတာမန်အခြေအနေကိုပြန်ရောက်သွားတယ်လို့ပြောလို့ရမယ်။ဥပမာမလေးရှားနဲ့ဆိုကျွန်တော်ဆက်ဆံရေးသိကောင်းတာလို့ပြောလို့မရဘူးပေါ့နော်။သူထိုင်းနဲ့ကတော့ပုံမှန်ပဲလို့သူပြောလို့ရကောင်းရမယ်။တရုတ်လိုနိုင်ငံမျိုးကျွန်တော်ကြည့်မယ်ဆိုရင်တော့ကျွန်တော်နဲ့ပို့ပြီးတော့နှိစက်လာတယ်။ကျွန်တော်နိုင်ငံအနေနဲ့လည်းတရုတ်ကိုပို့ပြီးတော့
ဒီအနောက်နိုင်ငံတွေထူးဆန်းဥရောပတို့အမေရိကတို့နဲ့ဆက်ဆံရေးမှာကျွန်တော်တို့တင်းမာလာတယ်။ကမ္ဘာကူလသမဂ္ဂအနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့အမေရိကတော်တော်လေးအနှုတ်လက္ခဏာပြသွားတယ်လို့ကျွန်တော်ပြောချင်ပါတယ်။ဟုတ်ကဲ့ခင်ဗျာခုနကကိုအောင်မိုးစောပြောသားလိုပဲထူးဖြစ်ကျွန်တော်တို့သတိထားမိတာလေရခိုင်ကိစ္စနဲ့ပတ်သက်လို့တော်လေးတင်းမာဖြစ်ခဲ့ပါတော့။ဒီပုံမှာမြန်မာဘက်ကဒီ က်ဆံမှုနဲ့ပတ်သက်လို့ဘယ်လိုယူဆပါလဲ
ကျွန်တော်ရေဟိုတုံ့တမှုရကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ဒီကမ္ဘာကူလကသမဂလို့ဒီနိုင်ငံတကာအဖွဲ့အစည်းမျိုးနဲ့နောက်ခုနဘလူးခွန်ရေးအထူးကိုယ်စားလှယ်ပုဂ္ဂိုလ်မျိုးနဲ့ကျွန်တော်တို့ကမပူးပေါင်းမဆောင်ရွက်နိုင်ဘူးလို့ညင်းဆိုတဲ့ကိစ္စကကျွန်တော်အတွက်ကတော့သိပ်ပြီးတော့ပုံဝင်မကြလာဘူးလို့ကျွန်တော်အဲ့လိုပြောချင်ပါတယ်ဒီကမ္ဘာကူလကတော့အဖွဲ့အစည်းမျိုးနဲ့ပြည်ချာချာပူးပေါင်းဆောင်ဖို့လိုတယ်နော်လူခွင့်ရေးအေဒီအထူးကိုယ်စားလှယ်ပုဂ္ဂိုလ်မျိုးနဲ့တရားဝင်အောင်စာဖို့လိုတယ်ဆိုတာကတော့ကျွန်တော်အမြင်ဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျအကောင်မှုဆိုလေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်နောက်ထပ်ပြန်နိုင်ဆွေးနွေးမယ်ဦးစိန်ဝင်ဖိတ်ခေါ်ကြပါမယ်ကုစိန်ဝင်ကြားရမယ်ထင်ပါတယ်ကုသင်္ကကကောင်မှုဆိုကတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပိုင်းမှာအနှုတ်သဘောဆောင်တယ်လို့သူမြင်ပါတယ်အဲကျွန်တော်ကနောက်တစ်ခုမေးချင်တာဆက်ဆံရေးပိုင်းမှာအစိုးရလည်းမကပါဘူးတခြားနိုင်ငံတကာပြည်သူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆက်ဆံရေးဆိုတာလည်းရှိပါတယ်အဲ့တော့ဒါဒီအစိတ်ပိုင်းညီနဲ့ပတ်သက်လို့မြန်မာနဲ့ပတ်သက်ပြီးတော့သူတို့ရဲ့ image ပေါ့သူရဲ့ impression ဘယ်လိုရှိနေတယ်လို့ယူဆပါလဲခင်ဗျ
မှာပေါ့နော်ဒီနောက်တိုင်းနိုင်ငံတွေမှာမြန်မာနဲ့ပတ်သက်လို့ရှိရင်တာမန်လူတွေကြားထဲမှာမြန်မာကပုံစံဆိုးဖြစ်သွားတယ်အဲဟိုသူဒီလိုင်းကကိစ္စဖြစ်လာတဲ့ကြတော့ဒုက္ခတွေဒီကိုဟိုလူမဆန်နဲ့အပြုအမူလုပ်တယ်ဆိုတဲ့ဟာမျိုးအဲ့ဒီပုံစံဆိုးကဖြစ်သွားတယ်သူတို့ကတည်းကအင်းဒီပေါ်မှာပဲသုံးစကြည့်နေရတာဆိုတော့ဒီတည်းနေရာတည်းအဆိုးတွေကြီးတယ်အဲမြန်မာနိုင်ငံရဲ့နိုင်ငံရေးအနေအထားကိုဒီလိုကအဲတကယ်ဝင်သိနိုင်တာမဟုတ်ဘူးလေအဲ့ဒီခါကျတော့မြန်မာဟိုတဲ့ဟာကသိုးတယ်ဆိုတဲ့အမျိုးကိုပေါ်သွားစေတာတော့အမှန်ပဲ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းခုနကကော်မှုဆိုမေးတဲ့မိကွန်းလို့ကျွန်တော်ပြန်မိချင်ပါတယ်မြန်မာဘက်ကတုံ့ပြန်မှုပေါ့ဟိုသတင်းပြန်ကြားဒီလိုဖြစ်နေတဲ့အချိန်ဒီပေါ်မှာမြန်မာဘက်ကဆူရအနာဘိနေမြဲပြောနေတာဒါတွေကလှုပ်ကြံပြီးတော့ဖန်တီးထားတာနောက်တစ်ခါချက်ကားပြောတယ်လို့အများသတင်းပြန်ကြားမှုတွေလည်းထုတ်နေပါတယ်အဲ့တော့သတင်းပြန်ကြားရေးဘိုင်းအဖြစ်စီနိုင်ငံကြားရေးဘိုင်းကဖြစ်စီဒီပေါ်မှာကြိုက်တွေတုံ့ပြန်တာနဲ့ပတ်သက်လို့ဘယ်လိုယူဆပါလဲ
ကျွန်တော်တို့ပြည်မှာကဘာလဲဆိုတော့အာဏာကဆက်ပြားအာဏာနိုင်ငံရေး policy ကိုနိုင်ငံဝန်ကြီးဌာနတော့ရပ်ပတ်ဆိုရကတိုင်ဟိုစီးဝါကန်သူကန်ချင်လို့ကန်လို့ရတာပေါ့အများကသူကတပ်ဖက်ကိုပြင်နေပြီးတော့ကြည့်နေရတဲ့အနေအထားရှိတယ်အဲ့ဒီအခါကျတော့ဒီလိုမျိုးဟာတွေမှာတုံ့ပြန်တဲ့ဟာတွေကတော့ခဏိမကြဘူးနောက်ပြီးတော့မြန်မာပြည်ရဲ့ကြေကနာကရပ်ပတ်တွေရှိတဲ့ပဲဖြစ်ဖြစ်လူပုဂ္ဂိုလ်ပေါ်မှာပဲအခြေပြုထားတာအဲ့တော့သူတို့ဒီရဲ့ဆုံးဖြတ်ချက်တွေကforeign policy မှာလည်းနိုင်ငံရေးနေရာမှာလည်းသွားပြီးတော့ရက်ခတ်မှုတွေရှိတာအဲ့တော့သူတို့တူချင်းဟာစွမ်းဆောင်ရည်ကောင်းရင်ကောင်းတယ်လို့မကောင်းရင်မကောင်းတယ်လို့အဲ့ဒါမျိုးတွေဖြစ်တယ် institutionalization and machine institutionalized မကောင်းဘူးเนาะအဲ့ဒီအဲ့လိုမျိုးဖြစ်တယ်အဲ့တော့ communication ပါလေဒီတိုင်းပဲ communication ကလည်းတိကျမလုပ်ထားဘူးဟိုကြုံကြုံတယ်လို့ပဲသွားတဲ့အနေထားအဲ့တော့အဲ့ဒီ communication ကိုကိုင်နဲ့တယောက်ကညံ့ညံ့ဘလို့ဖြစ်သွားတာစသည်မရှိဘူးအဲ့ဒါကိုတိကျလေးကျင့်ပြတာဒါဝင်လည်းယုံကြည်မှုမရှိဘူးကျွန်တော်တို့ကအလွယ်လန်းလိုက်လို့ရှိတာကပြဿနာတစ်ခုဖြစ်လို့ရှိရင် isolate လုပ်လိုက်တဲ့အဟာကိုကျွန်တော်တို့ကကျင့်သားရနေတာအဲ့ဒီအတိုင်းနဲ့ဆက်ပြီးတော့ကျင့်သုံးနေကြတော့ကျွန်တော်တို့ image ကနှုတ်သက်မှာတော့သွားနေတာ
ဟုတ်ကဲ့ခင်ဗျာပင်တိုင်းဆွေးနွေးတဲ့သူနှစ်ဦးကတော့မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးနှုတ်ဖက်သွားနေဆိုလို့သုံးသပ်ကြပါတယ်ကျွန်တော်သရရှင်ကြီးရဲ့အမြင်ကိုလည်းတင်ပြချင်ပါတယ်အရင်ဆုံးကျွန်တော်တို့စီကိုမောင်တက်တနာဆိုပြီးတော့ပေးထားတဲ့ပီဇာတစ်စုံရှိပါတယ်အဲ့ဒါလေးကိုတော့မန်နမ်းအောင်ကြီးဖတ်ပြပါအောင်ဗ
ျဟုတ်ကဲ့ပါရှင်အစိုးရတက်တက်လာပြီးတော့တနေ့အတွင်းဗာတီကန်နဲ့တန်တမန်ဆက်သွယ်ရေးလုပ်နိုင်ရုံမကနိုင်ငံတကာဆက်ဆံရေးတွေကိုလည်းချောမွေ့နေအောင်စွမ်းဆောင်နိုင်ခဲ့လို့စစ်ကောင်းဆောင်တွေအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုကနေအများအပြားဖယ်ရှားနိုင်ခဲ့တဲ့အပြင်စစ်ကောင်းဆောင်တွေနဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်ရေးတွေကိုလည်းပြန်လည်စတင်နိုင်ခဲ့ပါတယ်။ထို့အပြင်လူအခွင့်အရေးမှတ်တမ်းအခြေအနေတွေတိုးတက်ကောင်းမွန်လာပြီးပြည်ပအရင်းနှီးမြှုပ်နှံမှုတွေလှည့်ဝင်လာဖို့ပြင်ဆင်လာတာပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းရှင်တွေအောင်မြင်ချောမွေ့ဖို့လူအားငွေအားနှီးပညာအားတွေနဲ့ကူညီပံ့ပိုးပေးဖို့ကမ်းလှမ်းမှုတွေရှိခဲ့ပါတယ်။ထို့အပြင်ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးအတွက်လွှတ်တော်ကိုစလဲရရဲ့စွမ်းရည်မြင့်တင်မှုပညာပေးရေးလုပ်ငန်းတွေကိုလည်းအချိန်တိုအတွင်းရယူနိုင်ခဲ့ကြတဲ့အတွက်နိုင်ငံတကာဆက်ဆံရေးချောမွေ့တယ်လို့ယူဆနိုင်ပါတယ်။အစိုးရတည်လက်ထက်မတိုင်ခင်ဖြစ်ပွားခဲ့တဲ့ရခိုင်မြောက်ပိုင်းပင်ကလေးအရေးကိုလည်းအထိုက်အလျောက်တည်ငြိမ်အောင်ထိန်းထားနိုင်ခဲ့ပါတယ်။သို့တော်လည်း ARSA အကြံဖက်သမားတွေရဲစခန်းတွေကိုအကြံဖက်တိုက်ခိုက်ခဲ့လို့စစ်တပ်ကနေမြင့်ရှင်းလင်းရေးကတဆင့်ဖြစ်ပေါ်လာတဲ့ဒုက္ခတွေပြဿနာတွေကြောင့်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေခံနေရပါတယ်။
ตลอดเลยอสูรยะရဲ့လိမ္မာပါနဲ့တဲ့နိုင်ငံတကာဆက်ဆံရေးနဲ့အစိုးရရဲ့ပဂတိရင်ဆိုင်တွေ့ကြုံရတဲ့အခက်အခဲတွေကိုထင်ထင်ရှားရှားပုံဖော်ပြနိုင်တာကြောင့်နိုင်ငံတကာ PR
တူဖိတ်ခေါ်ကြပါနဲ့ကိုငင်းချန်ဖင်လန်နိုင်ငံကကိုငင်းချန်ဆွေးနွေးလို့ရပါတယ်ဥပမာမှုဆိုရှိပါတယ်ဥစဉ်ဝင်ရှိပါတယ်ခင်ဗျာကျွန်တော်တို့နိုင်ငံကအချက်အချက်ပြောကြည့်တယ်နိုင်ငံသားရေးဝန်ကြီးဌာနနဲ့ပြည်သားရေးဝန်ကြီးဌာနဒီဟာလည်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့နားလည်တာပေါ့ဗျာနှစ်ဖက်ရှိအခြေခံဥပဒေကြောင်းလို့အာလုံးကိစ္စကြောင်းလို့တော်အောင်ဆန်းစုကြည်ကနို
လာတာလားကျွန်တော်တို့ရှိမှာပြဿနာတွေတက်နေတယ်ပြဿနာတက်တဲ့ဆိုတာဥပမာသူတို့ကနားလဲပြီးတဲ့ထောင်းပါတီတွေပါတီကနေပြီးတော့ဒီမင်းကြီးကဘယ်အစဉ်တန်းနဲ့လာတာလဲဆိုတဲ့ဟာတွေမိခုနဲ့မိတဲ့အခါကျတော့ဥရောပမှာအဲ့လိုတွေအစအကုန်ပြဿနာတက်တယ်နောက်တစ်ချက်ကအဲ့ဟိုနိုင်ငံတကာလူကြီးတွေပြောထားတယ်လို့ပေါ့ဟိုရာထူးတွေအများကြီးယူတိုင်းကောင်းတဲ့ဟာမဟုတ်ဘူးနိုင်နေမှမလားဆိုတဲ့ကိစ္စတွေပေါ့အဲ့ဒီအခါကျတော့ပြောလို့ရှိရင်ကျွန်တော်တို့ပုံမှာဒီမှာနိုင်ငံသားရေးဝန်ကြီးဌာနကအလုပ်လည်းမလုပ်ဘူးပုံမှန်လေးပြောအလုပ်လုပ်တော့မှအလုပ်မဖြစ်ဘူးပြောလို့ရှိရင်နိုင်ငံသားရေးဝန်ကြီးဌာနပေတဲ့ဝန်ကြီးဌာနလို့ပြောလို့ရတယ်ဒါတစ်ချက်နောက်တစ်ချက်ကပြန်ကြားရေးဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနဆိုဥမာအခုရခိုင်ရေးခင်းမဲ့ဖြစ်ဖြစ်နိုင်ငံတကာအရေးကြီးမှဖြစ်ဖြစ်ဘလို့အရေးကြီးနေဗမာပြည်ရဲ့မှာဖြစ်ဖြစ်မေးလို့ရှိရင်ဖြေရမယ်။ဒါမှဖြေကြတာတခုမှမရှိဘူးသတင်းစာရှင်းလင်းပွဲတွေလောက်တာမဟုတ်မရှိဘူး။သမရယုံကထုတ်တယ်လို့နိုင်ငံတော်အတိုင်းအမြံယုံကထုတ်တယ်လို့ဒါမျိုးတွေကြီးပဲလျှောက်ပြောနေတဲ့အခါကျတော့ပြန်ကြားရေးဝန်ကြီးဌာနကလည်းဖေးနေတယ်ပြောလို့ရှိရင်ကျွန်တော်နိုင်ငံမှာနိုင်ငံရေးဝန်ကြီးဌာနကလည်းဖေးနေတယ်ပြန်ကြားရေးဝန်ကြီးဌာနကလည်းဖေးနေတယ်အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံကမြန်မာနဲ့ကမ္ဘာအရေးမှပြောမယ်ဆိုလို့ရှိရင်ဒီတစ်နှစ်ကကာလမှပြောရင်ကျွန်တော်တို့ပေးနေတဲ့ဝန်ကြီးဌာနနှစ်ခုနဲ့ဗမာပြည်ကစခန်းသွားနေရတယ်လို့ပဲပြောရမယ်
။ဒါနဲ့ပတ်သက်လို့ဥအောင်မှုဆိုအရင်ဆုံးတုံ့ပြန်ဆွေးနွေးပေးပါလားခင်ဗျ
။ကျွန်တော်တင်တယ်ကျွန်တော်နားလည်မှုပေါ့နော်။ကျွန်တော်နားလည်မှုရပြောမယ်ဆိုရင်တော့ကျွန်တော်လွန်ခဲ့တဲ့အနည်း20တုံးတဲ့တောက်လျှောက်လုံးလည်းပဲဒီတောင်ဆန်းစုကြည်ကကျွန်တော်တဖို့ရှိလှူရှာမှုရဲ့ကောင်းဆောင်မြန်မာပြည်သူရဲ့ကောင်းဆောင်အဖြစ်ဒါတကဘာလုံးကလက်ခံခဲ့တယ်မြန်မာပြည်သူကိုနိုင်တယ်လက်ခံခဲ့တယ်ဒီကရေကောက်ပွဲမှာလည်းပဲသူ့ကိုတကယ်တမ်းကြတော့သူ့အပေါ်မှာမှုတည်ပြီးတော့ဟိုပြည်သူတရားလုံးကမြို့သားတမုန်ကြီးအဖွဲ့ချုပ်ကိုဟိုမဲဝိုင်းပြီးတော့ပုံအော်ပြောမဲပေးခဲ့တယ်ဆိုလို့ရှိရင်တော့မှားလိမ့်မယ်လို့မထင်ဘူးသို့တော်လည်းပဲကျွန်တော်လက်ရှိနေတဲ့ဖွဲ့ချုပ်ချုပ်ပုံအခြေခံဥပဒေအရသူကသမရလုပ်လို့မရဘူးကျွန်တော်တိုင်းပြည်ဒီသမရကကျွန်တော်နိုင်ငံရဲ့အကြီးအကဲတပြိုင်တည်းတည်းမှာအုပ်ချုပ်ရေးအာဏာတူလက်ထဲမှာဖြစ်တယ်ပေါ့နော်ဒါမဲ့လက်တွေ့ကျွန်တော်တိုင်းပြည်ကိုတကယ်တမ်းဟိုတကယ်တမ်းစီမံခန့်ခိုးရတဲ့နေရာဒီအလုပ်တွေကိုတကယ် run တဲ့အခါကျတော့ဒီနေ့ကတော့ဆန်းစုကြည်တယောက်တည်းရပဲဒီအလုပ်တွေကိုလဲပတ်နေလဲပတ်နေသလိုဖြစ်နေတယ်သူတယောက်တည်းပဲဥဆောင်ညွှန်ကြားနေသလိုဖြစ်နေတယ်ဒီအချိန်နေပေါ်မှာမူတည်ပြီးတော့သူက constitutionally ကျွန်တော် head of the state မဟုတ်ဘူးသို့တော်လည်းပဲဒါကျွန်တော်ပြည်သူတွေကသတ်မှတ်ထားတာကသူကကောင်းဆောင်လို့သတ်မှတ်ထားသူကအဲ့လိုအဲ့အတိုင်းမဲ့လက်ကျင့်သုံးနေသလိုဖြစ်တယ်။အဲ့ဒီအတွက်သူ့ကိုဒီဖက်တိုလီဒါလို့ဒီနိုင်ငံတကာတွေစာနယ်ဇင်းတွေနိုင်ငံတကာတွေကရေးကြတာဖြစ်မယ်လို့ကျွန်တော်တော့အဲ့ဒီဆိုနားလည်လို့ရပါတယ်ဗျ
။တဆက်တည်းကျွန်တော်တို့မေးချင်တာမောင်တဒနာပထမစာတစုမှာမေးထားတယ်ခုနကသူကတော့အပြုသဘောအကောင်းမြင်တယ်ပေါ့နော်ဒါပေမဲ့ရခိုင်ပြည်သားဖြစ်တဲ့တဒနာဖြစ်တာကိုသူလက်ခံတယ်ဒါပေမဲ့ဒီနိုင်ငံကောင်းဆောင်တောင်ဆန်းစုကြည်အပေါင်းအစုအနေနဲ့ဒါကိုဖြစ်ရှင်းကြိုက်တွယ်နိုင်လိမ့်မယ်လို့သူယူဆပါတယ်လေကျွန်တော်နားလည်ကလည်းတောင်ဆန်းစုကြည်ကနိုင်ငံတကာကအရင်ကဆိုလေးစားလိုက်နာတဲ့လူတွေပေါ့နော်အဲ့တော့ဘာလို့ပြောပြောဒီအခြေအနေကိုဒေါ်စုအစိုးရကဘယ်လောက်ထိကြိုက်တွယ်ဖြစ်ရှင်းပြနိုင်မယ်လို့ထင်လဲကွာမို့တော့
ဟိုပေါ့တော့မောင်ဒသနာသူကပြောသွားတဲ့အထဲမှာပေါ့နော်ဟိုကျွန်တော်နိုင်ငံတစုံတရာ image တက်လာတယ်ကျွန်တော်နိုင်ငံတကာဝိုင်းပြီးတော့ဟိုဘလို့ခေါ်မလဲဟိုလက်တွဲပြူပေါင်းဆောင်ချင်တဲ့ပုံစံလေးပုံများလို့လည်းပုံရှိခဲ့ရတော့အမှန်ပါပဲကျွန်တော်လည်းတကယ်ကိုမျှော်လင့်ခဲ့ပါတယ်သို့တော်လည်းဒီရခိုင်ကိစ္စအဲ့ဒီ image တစ်ခုလုံးကိုစွဲချပစ်လိုက်တယ်ဆိုတာကိုဒီမောင်တက်ကသတိပြုဖို့မပေါ်ဘူးလို့ကျွန်တော်ထင်ပါတယ်တွေ့မှာကျွန်တော်အပြင်မှာဦးနာ perception ကအစိုးရတွေရဲ့အမြင်တွေသဘောထားတွေပုံဘူးသူတို့ပြည်သူတွေရဲ့အမြင်သဘောထားမှာဘာဒီမှာကျွန်တော်ပုံမှာအများကြီးရိုက်ခတ်နေရဲဆိုတာကိုကျွန်တော်ပြောချင်ပါတ Dajang Leve, Janunanga, Dionga Puni, Nidoare, and Itale Seed. Let me my Janunanga, Nanga, Wabananga Gili, Alun and Nanga the Garnet, Alun at PV Lelessam, a chain yan, if you are, Janu, a better Paku Puru, Yangore and Ita, Dor.
Okay, Kamia, Uamuzo, Chiduak, and General Trash and Dulce, Bijamari, Ku Newly, Malisha Nangawa, Ku Newly, Suni Minamu Yawaria.
Nambatikaro, Alamayagi, and all Sasu di Joga Rine. ဒီနေ့ပြောခဲ့တာတွေကိုပြန်သုံးတတ်ပြီးလေ့လာကြည့်ရင်ဟိုပြောင်းပြန်လို့ဖြစ်နေတယ်ပေါ့ဒါဘာကြောင့်ဒီလိုဖြစ်တာလဲဆိုတဲ့အခါကျတော့သူကဘာလဲဆိုတဲ့အခါကျတော့ နောက်တစ်ခုကကျွန်တော်တို့ဗမာလူမျိုးတွေသတိထားရမယ့်အချက်ကပါတီစုံဒီမိုကရေစီကျင့်သုံးတဲ့အခါတိုင်းမှာကျွန်တော်ရဲ့အတွေ့အကြုံများပြောရရင်အမေရိကန်သမ္မတရွေးကောက်ပွဲနဲ့တိုက်ဆိုင်တဲ့အချိန်ကိုယ့်ရဲ့နိုင်ငံရေးဒီချိန်ဟာချင့်ကြင်တတ်ဖို့လိုပါတယ်လို့ကျွန်တော်ပြောချင်တယ်အခုကျတော့ကလင်တန်အောက်ဝါတဲ့အခါကျတော့သူ့ဘက်မှာဒေါ်ဆန်းစုကြည်ဘက်မှာရက်ရက်လူကအနောက်အုပ်စုဘက်မှာနေဝါတဲ
ောက်ရခိုင်ကိစ္စကိုလုံတော်လဲပဲကိုဖီအာနန်ဘက်ကနေပြီးတော့တည်င်းတွေကိုပေါက်ကြားတဲ့အတွက်ဒီအာစာဆိုတဲ့အဖွဲ့ကဝဲပီပဲလုပ်ပြီးတော့နိုင်ငံကိုအတက်လှုပ်လိုက်တယ်ဒီအတွက်ကျွန်တော်တို့ဟာရခိုင်ကိစ္စနဲ့ကျွန်တော်တို့အတိုင်းဒီဒေါ်အောင်ဆန်းစုကြည်ရဲ့စီမံချက်ဒီမှန်မှန်အောက်ဝါတယ
်ဒါနဲ့ပတ်သက်လို့ကိုစိန်ဝင်းရဲ့တုံ့ပြန်ဆွေးနွေးမှုကိုသိလိုပါတယ်အခုရခိုင်ကိစ္စဖြစ်သွားတဲ့အတွက်ကြောင့်မြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒမှာလူ့ခွင့်ရေးဒီမိုကရေစီရေးနဲ့ပတ်သက်လို့တစုံတရာအားနည်းသွားတာထိခိုက်သွားတာမျိုးရောဖြစ်နေတဲ့အနေအထားရှိလားဖြစ်နေတယ်လို့သုံးသပ်လို့ရလားကိုစိန်ဝင်းတူတုပ်လေးသုံးသပ်ပြပါ
ဖြစ်တာတော့ဥပမာပြင်အခုကျွန်တော်တို့တပင်းမီဒီယာလွတ်လပ်ခွင့်ကိုကြားလာတယ်เนาะပြီးတော့ဒီလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့ recognition နဲ့အသိမှတ်ပြုမှုတွေဒါတွေကနောက်တန်းကျောက်သွားတယ်။ဘာသာစစ်စစ်လောင်လောင်ဖြစ်လာတယ်ဆိုတော့ national security လုံခြုံရေးဆိုတဲ့ဟာပဲစစ်စစ်လောင်လောင်ဖြစ်လာပြီးတော့နှစ်ပေါင်းယောက်များစွာတိုက်ခဲ့တဲ့လူ့ခွင့်ရေးဆိုတာကြီးကနောက်ကျောက်သွားတယ်ပေါ့နော်။ဒါလည်းရှေ့ဖြစ်ပါပြီးတော့ဖြစ်လာတဲ့လမ်းကြောင်းရှိနေပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီလိုင်းအစီအစဉ်ချိန်ဆက်တော်လို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့လူမောင်တေဒီမိုကရက်တစ်ပါတီကဥအောင်မိုးစောနဲ့ဒီ MGI ကကုစေဝင်းတို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရဲ့လေးလိုက်အစီအစဉ်ကိုဒီမှာပဲညှနာခွင့်ပေးပါခင်ဗျာ
ဒါကတော့မနေ့ကညပိုင်းမှာဆွေးနွေးခဲ့ကြတဲ့ဒါရဲ့လေးလိုက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အာဖရိကတိုင်းနိုင်ငံများပြားကဒုက္ခသည်တွေ၊ရွှေပြောင်းအခြေချသူတွေဟာပြိပခတွေနဲ့ဆင်းရဲမွဲတေမှုတွေကလွတ်မြောက်ပြီးပုံမှုကောင်းမွန်တဲ့ဘဝတွေကိုမျှော်လင့်ရင်းဥရောပတိုက်ဖက်ကိုအလုံးရင်းနဲ့ထွက်ခွာကြပါတယ်။အများအားဖြင့်မြောက်အာဖရိကတိုက်ကနေလစ်ဗျားနိုင်ငံစီကိုသွားကြပါတယ်။ရာဇဝတ်ကိုင်းတွေဟာသူတို့ရဲ့သားကောင်အဖြစ်အဲ့ဒီရွှေပြောင်းနေထိုင်သူတွေကိုပိတ်မှတ်ထားလာကြပြီးလိန်ကျွန်းဖြစ်အုံချမှုအဓမ္မအလုပ်စီခိုင်းမှုကိုရင်းအင်္ကာတွေကိုထုတ်ယူရောင်းချမှုနဲ့ကျွံပြုတ်စေခိုင်းမှုတွေဟာသူတို့ရဲ့စီးပွားရှာတဲ့နီလန်တွေဖြစ်လာသလိုအဲ့ဒီလိုလူမဆန်တဲ့လုပ်ရတွေဟာအကန့်အသတ်အတားဆီးလည်းမရှိဘူးလို့ကုလသမဂ္ဂတွင်ရည်မှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။လီဗျားနိုင်ငံမှာရွှေပြောင်းအခြေချနေထိုင်သူတွေအပေါ်နိုင်ငံတကာကပြန်ပြီးသတိထားလာမိစေတာကတော့အာဖရိကတိုက်ကရွှေပြောင်းအခြေချသူတွေကိုနေရာအတိအကျဖော်ပြလို့မရပဲလီဗျားနိုင်ငံအနှံ့ကျေးကျွန်တွေအဖြစ်ရောင်းစားခံနေရကြောင်းမကြသေးခင်ကပဲ CNN သတင်းဌာနကရေးသားဖော်ပြခဲ့တာကြောင့်ဖြစ်ပါတယ်။ရွှေပြောင်းနေထိုင်သူတွေဟာအမေရိကန်ဒေါ်လာ200လောက်နဲ့ရောင်းစားခံနေကြရတယ်လို့ဆိုထားပါတယ်။အထောက်ထားမဲ့ခိုးသွင်းလာကြတဲ့ရွှေပြောင်းနေထိုင်သူတွေဟာနိုင်ငံတွင်းသူတို့ရဲ့အခီးဆုံးဒေတာကိုရောက်ဖို့ဒါမှမဟုတ်လိဗျားကတစင်တခြားနေရာကိုဆက်သွားဖို့နဲ့မကြာခဏဆိုသလိုသူတို့ကိုခေါ်သွင်းလာတဲ့ပွဲစားတွေကိုပေးရမယ်အကျွေးပမာဏကများလွန်းလို့တရားမဝင်လူမှောင်ခိုးကုန်ကူးခံရဖို့မတရားနှိပ်စက်ခံရဖို့နဲ့တခြားရာဇဝတ်ပြစ်မှုတွေကျူးလွန်ခံကြရဖို့ကုကယ်ရမဲ့စွာနဲ့အလွန်လွယ်ကူနေပါတယ်တချို့သောတရားမဝင်ခိုးသွင်းခံရသူတွေဟာယာယီတဲခိုးရာဒါမှမဟုတ်သူတို့ရဲ့ခရီးဆုံးမှာလိန်ကိစ္စသို့မဟုတ်အလုတ်သမားတွေအဖြစ်ကုန်ကူးခံရဖို့ပြစ်မှတ်ထားခံရနိုင်ပါတယ်။လိဗျာအစိုးရဟာအခုလိုလူကုန်ကူးကြောင့်ဆွဆွဲခံရသူတွေကိုတယောက်ချင်းစုံစမ်းစစ်ဆေးမှုတွေစတင်ခဲ့ပြီးပြစ်မှုကျူးလွန်သူတွေကိုဖမ်းဆီးဖို့ထိုက်တဲ့နယ်ပြစ်ဒဏ်ပေးဖို့ကြိုးပမ်းထားပါတယ်။ အမေရိကန်ပြည်ထောင်စုကအဲ့ဒီကြိုးပမ်းအားထုတ်မှုတွေအတွက်အခိုင်အမာထောက်ခံတယ်လို့လူကုန်ကူးမှုတိုက်ချက်ရေးမှာလီဗျာအစိုးရအတွက်အရေးပါတဲ့မိတ်ဖက်နိုင်ငံအဖြစ်လည်းသဘောထားပါတယ်။ဒါပြင်ဒုက္ခသည်တွေ၊ရွှေ့ပြောင်းနေထိုင်သူတွေနဲ့လီဗျာနိုင်ငံအတွင်းချုပ်နှောင်ခံထားရသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးတဲ့အစီအစဉ်တွေကိုလည်းဆက်လက်ထောက်ပံ့ကူညီပေးမှာဖြစ်ပါတယ်။အမေရိကန်ဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက် 3P လို့ခေါ်တဲ့တရားစွဲခြင်း၊ကာကွယ်စောင့်ရှောက်ခြင်းနဲ့ကြိုတင်ကာကွယ်ခြင်းဆိုတဲ့လုပ်ငန်းတွေမှာအဓိကထားပြီးဆောင်ရွက်နေပါတယ်။ရာဇဝတ်မှုတွေကိုပိုးပြီးကောင်းမွန်တဲ့နိလန့်တွေနဲ့ကာကွယ်တားဆီးနိုင်ရမှာပြိပက္ခတွေနဲ့လူကုန်ကူးခံရမဲ့ခိုကိုးရာမဲ့သူတွေရဲ့ဈာကဆက်နွယ်ပတ်သက်မှုကိုပထမဆုံးနေရာကစပြီးပိုးပြီးနားလည်လာအောင်လေ့လာဖို့သုတေသနလုပ်ငန်းအတွက်ရန်ပုံငွေတွေချထားပေးပါတယ်။ပြိပက္ခဖြစ်ရာခြေနေဈာကဒုက္ခရောက်သူတွေကိုဘယ်သူဘယ်ဝါဆိုတာချက်ချင်းရှာဖွေဖော်ထုတ်ပြီးကူညီခြင်းအပြင်ခိုကိုးရာမဲ့သူတွေကိုကာကွယ်စောင့်ရှောက်နိုင်လိမ့်မယ်လို့လည်းယုံကြည်ပါတယ်။ဒါအပြင်လူကုန်ကူးသူတွေကိုလည်းတရားရုံးတင်ပြီးထိုက်တင်တဲ့ပြည်တံစီရင်ချက်ချမှတ်ခြင်းအပြင်လည်းလူကုန်ကူးမှုတွေကိုထိန်းချုပ်ပါတယ်။တရားဥပဒေစိုးမိုးရေးဆောင်ရွက်ရမှာအလုံးစုံအောင်မြင်ဖို့အတွက်ဆိုရင်လူကုန်ကူးမှုတွေမှာဒုက္ခရောက်သူတွေကိုဗဟိုပြုချဉ်းကပ်ပြီးတရားရုံးတင်စစ်ဆေးဖို့ကအရေးကြီးပါတယ်။အဲ့ဒီအထက်မှာအစိုးရတွေအနေနဲ့လူကုန်ကူးသူတွေကိုသာအရေးယူနိုင်ရေးဆောင်ရွက်ရမှာဖြစ်ပြီးလူကုန်ကူးခံရသူဒုက္ခသည်တွေကိုတရားစွဲဆိုအပြစ်ပေးဖို့မဟုတ်ပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်ရဲ့အမြဲတမ်းကိုယ်စားလှယ်နီကီဟေလီကပြောပါရတယ်။အဲ့ဒီလိုလူကုန်တိုက်ခါကိုထိပါစော်ကားတဲ့ရိုင်းစိုင်းရုပ်မာမှုတွေကိုအဆုံးသတ်ရေးအတွက်ကျမတို့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမိတ်ဆွေနိုင်ငံတွေနဲ့အတူတကွပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်လို့လည်းမစ်ဟေလီကပြောသွားခဲ့ပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုးကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အာဘိုးမဟုတ်ကြောင်းထပ်မံပြီးတော့အတည်ပြုလိုပါရခင်ဗျာ။ VO မြန်မာဘက်ကဗိုလ်ထူးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်အတန်းထွက်နေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့ပက်ထင်းတက်ဒုံးကြီးအစီအစဉ်တွေမှာပါဝင်ပတ်သက်မှုနဲ့မြောက်ကိုရီးယားအစိုးရအရာရှိကြီးနှစ်ဦးကိုအမေရိကန်ပြည်ထောင်စုကအရေးယူတန်းခတ်လိုက်ပါတယ်။ကင်ဂျုံစစ်နဲ့ရီပျုံချိုးတို့နှစ်ဦးဟာမြောက်ကိုရီးယားရဲ့တရားဝင်လက်နက်စီမံကိန်းတွေအတွက်အဓိကဥဆောင်သူတွေဖြစ်ကြောင်းအမေရိကန်ဗန်နာရေးဌာနကကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားအနေနဲ့တရားဝင်ငွေမစုဆောင်နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားပေါ်ပြင်းထန်တဲ့ဒဏ်ခတ်မှုအသစ်ချမှတ်ဖို့တောက်ကြနေတခဲနဲ့အတီးပြုတ်ပြီးနောက်မှာပဲအမေရိကန်ကအခုလိုအရေးယူလိုက်တာပါ။ရုရှားကစီစဉ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုသူတို့တက်မှာမဟုတ်ဘူးလို့စီးရီးယားသဘုံအဖွဲ့40ကနေကြေညာလိုက်ပါတယ်။ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာအသာစီးရအောင်ရုရှားဘက်ကအကြံနဲ့လုပ်နေတာလို့သဘုံအဖွဲ့တွေကပြောဆိုလိုက်ပြီးလာမယ့်လအတွင်းရုရှားနိုင်ငံဆိုချီမြို့မှာကျင်းပမယ့်ဆွေးနွေးပွဲကိုတက်ဖို့ညှင်းပယ်ပါတယ်။အီဂျစ်နိုင်ငံဆိုင်းနန်ဂျွန်ဆန်မှာ2013စစ်တပ်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်မှုမှာပေါင်းသူအစ္စလာမစ်စစ်သွေးကြွ15ရာခိုင်အင်ကာနစ်မှာအာဏာပိုင်တွေကအကွက်မြင့်လိုက်ပါတယ်။ကိုင်ရိုနိုင်ငံမြောက်ပိုင်းအချင်းတော်နှစ်ခုမှာအင်ကာနစ်ကစစ်သွေးကြွ15ရာစလုံးကိုကျိုးပိတ်ကွက်မြင့်ခဲ့ပါတယ်။တရုတ်မြန်မာနှစ်နိုင်ငံကြားကုန်သွယ်ရေးတိုးမြင့်လာစေဖို့ယူရပြီး16ကြိမ်မြောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးပြပွဲကိုတရုတ်နိုင်ငံယူနန်ခင်အရှိတောင်ပိုင်းဒေဟောင်းဒေသမှာအင်ကာနီကစတင်ဖွင့်လှစ်ပါတယ်။ဒီပြပွဲကိုမြန်မာထိုင်းနဲ့ဗီယက်နမ်နိုင်ငံကကုမ္ပဏီပေါင်း300နီးပါးလာပါတယ်။ဒီဇင်ဘာ26ရက်နေ့ကအိန္ဒိယသမုဒ္ဒရာတွင်ဆူနာမီရေလိုင်းတိုက်ခတ်ခဲ့တဲ့73နှစ်ပြည့်နှစ်ပတ်လည်ပါ2004ခုဒီဇင်ဘာ26မှာဖြစ်လာတဲ့ဆူနာမီရေလိုင်းတံကြောင့်မြန်မာထိုင်းအင်ဒိုနီးရှားသီရိလင်္ကာနဲ့အိန္ဒိယပါဝင်နိုင်ငံပေါင်း9နိုင်ငံကလူပေါင်း2000လောက်သေဆုံးခဲ့ရပါတယ်
။နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာတော်တာဖြစ်ပါရခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရမန်ဖြစ်ပါတယ်။နိုင်ငံတကာသောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကျွန်တော်ဆက်မှုပါ
This program has come to you from the Voice of America, Washington.